Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ရဲ2022ခုနှစ်ဩဂုတ်လ18ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှိများရှင်လန်းချမ်းမြေကြပါစေရှင်။ကျမတင်ကြီးထိုက်ပါဒီကနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာမနက်ခင်းပါရှင်။ကျမကခင်ဗျတပါဒီမနက်ခင်းသတင်းတွေကိုမတ်တငီထိုင်းနဲ့အတူပြောပြပေးပါမယ်။အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးအာဖဂန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုအကာအကွယ်ပေးဖို့တာလီဘန်တွေကိုအတွင်းမှုချုပ်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတကတော့အာဖဂန်ကတပ်တွေရုပ်သိမ်းနဲ့ဆုံးဖြတ်ချက်တိုင်ရက်တည်မယ်လို့ပြောပါတယ်။မြန်မာအချင်းတောင်တွေထဲမှာတော့ကိုဗစ်ကူးစက်သူက600ကျော်နေပြီလို့လူခွင့်ရဲ့စောင့်ကြည့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြပေးပါပါမတ်တင်ကြီ
းကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှတော့ဆင်အနာသိမ့်မှုစန့်ကျင်တဲ့အနေနဲ့နိုင်ငံတဝန်းမှာစစ်ကောင်စီတပ်တွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတဲ့အကြောင်းတင်ပြပေးပါပါ
တောင်ကြီးရောက်မှာဆက်လက်ချင်းပေါက်ခွဲတာပေါက်ခွဲတဲ့အချိန်မှာရေကားသုံးသိန်းသွားတယ်ရေကားသုံးသွားတဲ့အချိန်မှာသုံးလုံးထပ်ပေါက်ခွဲတယ်
မကြခင်မှာအပြည့်စုံနားဆင်ကြရပါမယ်ရှင်။အာဂျင်တီးနားတရားရုံးမှာရိုဟင်ဂျာအရေးကြားနာမဲ့အခြေအနေဆက်သွယ်မေးမြန်းချက်ထိုင်းနိုင်ငံမှာတော့မူရည်ဆေးဝါးဒဒန်ဖမ်းမိတဲ့အကြောင်းတာလီဘန်ထိန်းချုပ်လိုက်တဲ့အာဖဂန်နိုင်ငံရေးရာစောင်းပါးတွေကိုနားဆင်ကြရဖို့ရှိပါတယ်။စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာပါ။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့အတူတင်ပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကိုတနင်္လာနေ့ကတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်မှာတာလီဘန်တွေနေနဲ့အာဖဂန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုကာကွယ်ဆောင်ရှောက်ဖို့နဲ့ကမ္ဘာနိုင်ငံတွေနေနဲ့အာဖဂန်ပြည်သူတွေကိုပြစ်မှတ်ထားဖို့တနင်္လာနေ့မှာပဲကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ We must speak with one voice to uphold human rights in Afghanistan.I call upon the Taliban and all parties to respect and protect international humanitarian law.
Afghanistan မှာလူခွင့်ရရှိစေဖို့အတွက်ကမ္ဘာနိုင်ငံတွေတညီတညွတ်ထဲလှုပ်ဆောင်ကြဖို့နဲ့တာလီဘန်နဲ့တပ်ဆိုင်ရာအဖွဲ့အစည်းအားလုံးကနိုင်ငံတကာလူခွင့်ရနဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ကုလအတွင်းမှုချုပ်ကတနင်္လာနေ့မှာခေါ်ယူခဲ့ရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားလိုက်တာပါ။အာဖဂန်မှာတနင်္လာနေ့ကသမ္မတအရှရက်ဂါနီအစိုးရပြိုကွဲပြီးတနိုင်ငံလုံးတက်အတာလီဘန်တွေတလက်ထဲကိုရောက်သွားတာပါအာဖဂန်လူ့ရေထက်ဝက်လောက်ဖြစ်တဲ့လူပေါင်း18သန်းလောက်ဟာလူသားချင်းစာနာမှုအကူအညီလိုအပ်နေတာဖြစ်ပြီးဒီချင်းနေမျိုးမှာကုလအဖွဲ့တွေအာဖဂန်နိုင်ငံနဲ့ဆက်ပြီးအကူအညီပေးဖို့လဲတွင်းမှုချုပ်ကပန်ကြားပါတယ်ဒုံဂျုံရင်ကောင်စီကလည်းအာဖဂန်နစ္စတန်နိုင်ငံမှာညှိနှိုင်းဆွေးနွေးမှုတွေကနေတဆင့်အစိုးရတရက်ကိုထူထောင်ဖို့တနင်္လာနေ့လုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာတောင်းဆိုပါတယ်စီလုံးညီညွတ်ပြီးတော့အမျိုးသမီးတွေအပေါင်းအားလုံးပါဝင်ပြီးဒန်းတို့ညီပြတဲ့အစိုးရတစ်ကိုထူထောင်ဖို့တောင်းဆိုတာပါဒါအပြင်လူခွင့်ရချိုးဖောက်မှုတွေချက်ချင်းရပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လဲအဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုပါတယ်
။အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေရုတ်သိမ်းတဲ့ဆုံးဖြတ်ချက်အပေါ်မှာအတိတ်တလင်းရပ်တည်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တို့အပြည့်အဝထိန်းချုပ်ပြီးတဲ့နောက်ပထမဆုံးလူထုကိုပြောတဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။
Our mission in Afghanistan was never supposed to be nation building. It was never supposed to be creating a unified, centralized democracy.
Afghanistan ဆိုင်ရာ American mission ဟာနိုင်ငံတည်ဆောက်ရေးအတွက်မဟုတ်ဘူးလို့ American သမ္မတ Biden ကအင်ပီရိုမာတနင်္လာနေ့ရုပ်သံမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ Afghanistan ကို American တွေတွားရောက်ရတဲ့အကြောင်းရင်းဖြစ်တဲ့အကြမ်းဖက်ဝါဒဆွဲချင်းချောက်မှုတွေဟာ Afghan ကနေတခြားနိုင်ငံတွေစီကိုပြန့်နှံ့သွားပြီလို့လည်းသမ္မတကပြောပါတယ်။ Afghanistan နိုင်ငံတဝန်း Taliban တို့အောင်ပွဲတွေရရှိမှုဟာမှန်းထတာထက်ပိုပြီးတော့မြန်နေတယ်ဆိုတာကိုလည်းသမ္မတကအတိအမှတ်ပြုပြောပါတယ်။ Afghanistan တပ်ဖွဲ့တွေမတိုက်ခိုက်လို့တဲ့အချိန်မှာအမေရိကန်တပ်ဖွဲ့တွေကတိုက်ခိုက်ဖို့ညွှန်ကြားရမယ်ဆိုရင်တော့ဒါဟာမှားယွင်းတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။အာဖဂန်မြို့တော်ကာဘူးကိုတာလီဘန်တွေရောက်လာချိန်နိုင်ငံကနေသမ္မတအာရှရက်ဂါနီထွက်ခွာသွားပြီးနောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာပဲအမေရိကန်သမ္မတဘိုင်ဒန်နဲ့ကမ့်ဒေးဗစ်ကနေအင်ပီရိုကိုပြန်လာတာဖြစ်ပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုဩဂုတ်လ31ရက်နေ့မှာရုတ်သိမ်းဖို့သူ့ရဲ့ဆုံးဖြတ်ချက်ကိုသမ္မတဘိုင်ဒန်ကတောက်လျှောက်ကာကွယ်ပြောဆိုနေတာပါ။အာဖ ကန်စစ်တပ်အနေနဲ့သူ့နိုင်ငံကိုကာကွယ်ထိန်းသိမ်းဖို့ဆန္ဒမရှိရင်ဒါမှမဟုတ်လည်းမထိန်းသိမ်းနိုင်ဘူးဆိုရင်တော့အမေရိကန်စစ်တပ်ကတစ်နှစ်ဒါမှမဟုတ်လည်း၅နှစ်ထပ်ပြီးရှိနေရင်လည်းဘာမှထူးခြားလာမှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကစနေနေ့ကထုတ်တဲ့ကြေညာချက်မှလည်းပြောဆိုထားပါတယ်ရှင်
တာလီဘန်တွေကဘူးမြို့တော်မှာနေရာယူထားပြီးနောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာကဘူးနိုင်ငံတကာလေဆိပ်မှာထောင်နဲ့ချီတဲ့ပြပထွက်ခွာမဲ့ဗျာများနေသူတွေတွေ့နေရပါတယ်။လေဆိပ်မှာရှိတဲ့ American စစ်သားတွေကလုံခြုံရေးအတွက်သတိပေးတနက်ပစ်ပေါက်တာတွေရှိနေတယ်လို့အနောက်နိုင်ငံတချို့ကလည်းသူတို့နိုင်ငံသားတွေကိုကယ်ထုတ်ဖို့အစီအစဉ်တွေလုပ်နေပါတယ်။အဲဒီထဲမှာအနည်း20ကျော်အာဖဂန်ပြည်ရင်းစစ်ဆကရဲကနိုင်ငံခြားအဖွဲ့အစည်းတွေအတွက်လှုပ်လှုံနေသူတွေအကူအညီပေးနေသူတွေလည်းပါပါတယ်။ဗျံမရာဖြစ်နေတဲ့လေးစိတ်ကရုံရင်ဆန်ခတ်ကြမှာတေဆုံးရသူကအနည်းဆုံး9ဦးလောက်ရှိပါတယ်။လင်းပြေးလန်တဲ့အပြင်လေးရင်လှေကားပေါ်ထိလူကြီးတိုးဝင်လာတဲ့ဗီဒီယိုတွေလည်းတွေ့နေရပါတယ်။ American Pentagon စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဘီကတော့ဂဘူးကဟမိတ်ကာဇာရဲ့နိုင်ငံတကာလေးစိတ်မှာလုံခြုံရေးအခြေအနေကြောင့်လေကြောင်းတောလာမှုတွေနိုင်ရတော်ကြရက်ဆိုင်နေတာကြောင့်လုံခြုံရေးအတွက်တိုးပြီးချထားတဲ့ American တပ်တွေမဝင်နိုင်သေးတယ်လို့အဲ့ဒီကနေထွက်ခွာမဲ့သူတွေလည်းမထွက်ခွာနိုင်ပဲဖြစ်နေတယ်လို့ပြောပါတယ်။တနင်္လာနေ့ကကာတာမှာတာလီဘန်တွေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်တပ်မှုကြီးဗိုလ်ချုပ် Frank McKenzie ကတော့အာဖဂန်ကလူအများပြားကိုခေါ်ထုတ်ဖို့လုပ်နေတာကိုတာလီဘန်တွေအနှောက်အယှက်ပေးဖို့ကြိုးစားမယ်ဆိုရင်အမေရိကန်တပ်တွေကတုံ့ပြန်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ကာကွယ်ဝန်ကြီးဌာနအကြီးအကဲအရာရှိကြီးတွေကပြောပါတယ်
ဟေတီနိုင်ငံမှာငလျင်ကြောင့်တေဆုံးရသူအနည်းဆုံး1400ကျော်ထိရှိနေပါတယ်ထိခိုက်ဒဏ်ရာရသူက9,800ထိတိုးလာကြောင်းဟီတီရဲ့ပြည်သူ့ကာကွယ်ရေးဝန်ဆောင်မှုဌာနကပြောပါတယ်။ရောက်လာတဲ့လူနာတွေကိုကုသပေးနိုင်ဖို့အတွက်ဆေးရုံတွေလည်းကြိုးစားရုန်းကန်နေကြရပါတယ်။ပြင်အား 9.2 မဂနီတူးရှိတဲ့ငလျင်စနေနေ့ကလှုပ်ခတ်ခဲ့ပြီးနောက်ပိုင်းအသက်ရှင်ကျန်ရစ်သူတွေကိုဆက်လက်ရှာဖွေနေကြောင်းလည်းအာဏာပိုင်တို့ကပြောပါတယ်။နိုင်ငံအနောက်တောင်ပိုင်းကျွန်းဆွယ်ပေါ်မှာငလျင်ကြောင့်အိမ်တွေလမ်းတွေတံတားတွေပျက်စီးခဲ့ရသလိုလူပေါင်းထောင်နဲ့ချီပြီးတော့လည်းရွှေ့ပြောင်းခဲ့ရပါတယ်။လူဦးရေ6000ရှိပြီးနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့ Lakeyes မှာဒေသခံအတော်များများကတော့တင်းင်းကနေနေတုန်းကနောက်ဆက်တွဲငရင်တွေထပ်မံကြုံတွေ့ခဲ့ရပြီးတဲ့နောက်တညာလုံးလမ်းပေါ်မှာနေခဲ့ချရပါတယ်။ငရင်ကြောင့်အတော်လေးအတိတ်ဒုက္ခများနေတဲ့ဟေတီနိုင်ငံမှာနောက်ထပ်အပူပိုင်းလေဘီအားနဲ့ရဝင်း Greece ဝင်ရောက်တိုက်ခတ်နိုင်ခြင်းရှိကြောင်းလည်းသတိပေးထားပါတယ်။ Dominican Republic နဲ့ Haiti နိုင်ငံကမ်းရိုးတန်းတစ်လျှောက်လုံးမှာအပူပိုင်းလေဘီအားနဲ့ရဝင်း Greece ဝင်ရောက်တိုက်ခတ်ပွဲရှိနေတာကြောင့်မိုးသည်ထန်ရေကြီးမြေပြိုတာတွေဖြစ်နိုင်တယ်လို့သတိပေးထားပါတယ်ရှင
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 kHz လိုင်းဒိုမီတာ40 kHz 96.13 kHz လိုင်းဒိုမီတာ58 kHz 5859 kHz နဲ့လိုင်းလမီတာ190 kHz 1595 kHz ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ COVID တက်ကြွလိုင်းတန်ခန့်နေရတဲ့မြန်မာနိုင်ငံမှာအချင်းကျနေသူတွေအပါအဝင်ဂရုမစက်အဖြစ်ပဲခံရသူတွေကြားကိုဗစ်ကူးစက်မှုတရရည်တိုးနေပြီးစစ်တပ်ကသူတို့ကိုဆန့်ကျင်သူတွေကိုကိုဗစ်ကူးစက်မှုတိုးနေတဲ့အကျဉ်းထောင်တွေထဲထည့်ထားတယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကဝေဖန်ပါတယ်ဖေဗရူလာ1ရက်အာဏာသိမ်းပြီးချိန်ကစလို့စစ်တပ်ကဖမ်းဆီးထားတဲ့နိုင်ငံချင်းသားတွေကိုကိုဗစ်ကူးစက်မှုတိုးလာနေတဲ့ထောင်တွေထဲထည့်ထားတာဖြစ်ပြီးအကျဉ်းထောင်တွေထဲမှာတော့ကျန်းမာရေးစောင့်ရှောက်မှုကောင်းကောင်းမရတဲ့အတွက်အခုဆိုထောင်တွင်းကိုဗစ်ကူးစက်ခံရသူအရေအတွက်က600ကျော်နေပြီလို့ HRW ကပြောပါတယ်ရန်ကုန်အင်းစိန်ထောင်မှာကိုဗစ်ကူးစက်မှုတိုးလာတာနဲ့ဖမ်းခံရတဲ့ NLD ထိပ်တန်းခေါင်းဆောင်ဗဟုလုံမှုဆောင်အဖွဲ့ဝင်ဦးညံဝင်းကိုဗစ်နဲ့တေဆုံးခဲ့တဲ့အတွက်ဇူလိုင်23ရက်နေ့ကထောင်ထဲဆန္ဒပြမှုပေါ်ပေါက်ခဲ့တယ်လို့အောက်တိုဘာ9ရက်နေ့အထိဆိုအင်းစိန်ထောင်မှာကိုဗစ်နဲ့တေဆုံးရတဲ့အကျဉ်းသားကအနည်းဆုံး12ဦးရှိတယ်လို့ပြောပါတယ်။ CDM လို့လို့မန္တလေးဥပ္ပဒေါ်မှာဖမ်းခံရတဲ့အထူးကူဆရာဝန်ကြီးဦးမောင်မောင်ငိန်ထွန်းအောက်တိုဘာ10ရက်မှာကိုဗစ်နဲ့တေဆုံးခဲ့ရတယ်လို့ဘကိုးချင်းထောင်မှာဖမ်းခံရတဲ့ NLD ဘကိုးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးညံရွှေဟာလည်းအောက်တိုဘာ16ရက်မှာကိုဗစ်နဲ့တေဆုံးခဲ့ရပါတယ်။အကျဉ်းထောင်တွေမှာယောဂါပိုးကူးစက်မှုများနေတဲ့အတွက်အသက်ကြီးတဲ့အကျဉ်းသားတွေ၊ငကိုယောဂါအခန်းရှိသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုလုပ်ပေးဖို့အကျဉ်းသားတွေကိုဆေးစစ်ပေးဖို့နဲ့လုံခြုံရေးအန္တရာယ်သိမ့်မရှိသူတွေကိုပြန်လွှတ်ပေးတင်တယ်လို့လည်း HRW ကပြောပါတယ်
။ကမ္ဘောဒီးယားရဲ့ရက်ဆက်လာတဲ့ခမာနီအစိုးရရဲ့နောက်ဆုံးသက်ရှိထင်ရှားချန်နေတဲ့ခေါင်းဆောင်ကလူမျိုးရုံးတပ်ဖြတ်မှုဆွဲချက်တင်နေနိုင်ငံတကာခုံရုံးရဲ့ပြစ်ဒဏ်ချမှတ်ခံထားရတာကို ခြေပနိုင်ရေးကြိုးစားမှုအနေနဲ့တရားရုံးအယူခံကိုတင်းနှင်းလာနေမှာစပါတယ်ကမ္ဘောဒီးယားနိုင်ငံကို1985ခုနှစ်ကနေ1989ခုနှစ်အထိတမ်မနီစီမင်းနဲ့အုပ်ချုပ်ခဲ့တဲ့အစွန်းရောက်ကွန်မြူနစ်ကမာနီအစိုးရလက်ထက်မှာနိုင်ငံအခြေခံအသက်60အရွယ်ခရူဆဖန်ဟာခမန်းချေလူပေါင်း13,000တေဆုံးရမှုအတွက်တာဝန်ရှိသူဖြစ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်ဆေးရဆွေးမှုတွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တဲ့2008ခုနှစ်စီရင်ချက်ကိုပြောင်းလဲပြင်နိုင်ရေးကြိုးစားနေတဲ့ကမာနီခေါင်းဆောင်ရဲ့ရှေ့နေအဖွဲ့ကတော့တက်တဲ့အထောက်ထားတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်ထားသလိုလှုပ်ထုံးလုံးနီးမှားယွင်းမှုတွေလည်းရှိတယ်လို့ပြောဆိုထားပါတယ်ရှင်
။ဂျပန်နိုင်ငံတိုကျိုမြို့ရနဲ့ဝင်းကျင်ဒေသအတော်များများအတွက် COVID-19 အရေးပေါ်အခြေအနေကိုစက်တင်ဘာ12ရက်နေ့အထိဆက်လက်ထားရှိမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါကပြောပါတယ်။လွန်ခဲ့တဲ့3ရက်အတွင်း COVID ကူးစက်သူတိတ်များလာတဲ့အတွက်ဒီလကုန်မှာကုန်ဆုံးမဲ့အရေးပေါ်အခြေအနေသတ်မှတ်ရက်ကိုထပ်ပြီးတိုးလိုက်တာပါ။ဂျပန်နိုင်ငံတလွန်တနင်္လာနေ့ကကိုဗစ်ကူးစက်သူလူနာသက် 2,000 ကျော်ရှိပြီးတိုကျိုမှာနောက်ထပ်ကူးစက်ခံသူ 3,000 နီးပါးရှိပါတယ်။တောက်ကြနေ့ကတော့ 9,900 ကျော်ကူးစက်ခံပြီးစံချိန်တက်ကင်းတင်ခဲ့တာပါ။ကိုဗစ်ရေပေါ်အခြေအနေကိုတိုကျိုအိုဆာကာနဲ့အိုကီနာဝါဒေသတွေအတွက်ထုတ်ပြန်ထားရကနေကိုဗစ်အခြေအနေသိပ်မဆိုးသေးတဲ့ကျိုတိုဟိုဂိုနဲ့ဖူကူကာဒေသတွေကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။ကိုဗစ်ရေပေါ်အခြေအနေကိုတိုကျိုအိုလံပစ်ပွဲတော်မစခင်ကလေးမှာရင်ဇူလိုင်လတည်းစတင်ထုတ်ပြန်ခဲ့တာဖြစ်ပြီးအခုတက်တန်းတိုးလိုက်တဲ့အတွက်မတန်ဆွမ်းသူများအိုလံပစ်အားကစားပြိုင်ပွဲကျင်းပမယ်ဩဂုတ်လ24ရက်ကနေစက်တင်ဘာ5ရက်ကာလအတွင်းမှာပါတက်ရောက်မှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတင်းလာနေမှာသတင်းထုတ်ပါတယ်။ကိုဗစ် -19 ကပ်ဘေးရောဂါထိန်းချုပ်နိုင်ရေးအတွက်ဒန်းတူညီမျှမှုနဲ့အားလုံးချုပ်ငိုပါဝင်စေရေးကအရေးကြီးကြောင်းတင်းလာနေတော့ WHO ရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတော်ဝန်ကာကွယ်ဆေးထိုးနှံရေးတိုးမြှင့်နိုင်ရေးနဲ့အခုလိုလှုံ့ဆော်ဆောင်ရွက်မှုအတွက်ဘင်္ဂလားဒေ့ရှ်ရဲ့ခေါင်းဆောင်မှုကိုချီးကျူးကြောင်းလဲ WHO ရဲ့ဒေသဆိုင်ရာညွှန်ကြားရေးမှုကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဆောင်ရွက်မှုတွေဟာကာကွယ်ဆေးထိုးနှံမှုဒန်းတူခွင့်ရရှိရေးဆိုတဲ့ WHO ရဲ့တိုက်တွန်းချက်အတိုင်းဖြစ်ကြောင်းလဲဒုက္ခသည်တွေလိုမျိုးဘေးဒုက္ခခံရလွယ်တဲ့လူမှုအတိုင်းအဝိုင်းတွေကိုခြုံငုံမှုအောင်ကာကွယ်ပေးခြင်းဟာဆိုရင်ဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းအဝိုင်းရဲ့ကျန်းမာရေးဘေးကင်းလုံခြုံရေးအတွက်အဓိကကျတယ်လို့လဲ WHO ကပြောဆိုထားပါတယ်ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ဆီယနာသိမ့်မှုအပေါ်နိုင်ငံတော်ဆက်လက်ဆန့်ကျင်တိုက်ခိုက်နေကြပြီးတနင်္လာနေ့တုန်းကတော့စကိုင်းတိုင်းဒေသကြီးဒဇယ်မန္တလေးတိုင်းမြင်းကြံမြို့တဲပင်ရွာအနီးတို့မှာတိုက်ခိုက်မှုတွေဖြစ်ပါတယ်စစ်ကောင်စီတပ်တွေရောက်နေတဲ့အတွက်လည်းဒေသခံတွေစိုးရိမ်နေပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင
်မနေ့ဩဂုတ်လ16ရက်မနေ့ပိုင်းကစကိုင်းတိုင်းဒဇယ်မြို့မြစ်တာမြန်ရပ်ကွက်မှာပွင့်လစ်ထားတဲ့ဇီဝကဆေးဆိုင်ကပိုင်ရှင်ဖြစ်သူကိုဆေးလာဝယ်တဲ့သူတွေကပြစ်ခတ်သွားတဲ့အတွေ့သေဆုံးခဲ့ပါတယ်။တစ်ဆက်တည်းမှာပဲဒဇယ်မျိုးနဲ့ငားမိုင်ဝေးတဲ့တောင်ကြီးရွာအနီးမှာစစ်ကောင်စီရင်တန်းမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒဇယ်မျိုးကန်တဦးကအခုလိုပြောပါတယ်
။တောင်ကြီးရွာမှာဆက်လက်ချင်းပေါက်ခွဲတာ။ပေါက်ခွဲတဲ့အချိန်မှာရေကားကုန်သင်းသွားတယ်။ရေကားကုန်သင်းသွားတဲ့အချိန်မှာသုံးလုံးထပ်ပေါက်ခွဲတယ်။အဲ့လိုပေါက်ခွဲဖြစ်ပြီးတော့ခြေလေးသွားတဲ့အချိန်မှာညဆုံးမှာလန်တက်ခံရတာပါကျွန်တော်ကြားရတော့တယောက်ပဲသူစီးတိုင်းကတလန်နဲ့
အခုလိုတောင်ကြီးရွာကဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ကတုံ့ပြန်ရမှာအသက်43နှစ်အရွယ်တောင်သူဦးမင်းခိုင်နေအိမ်ကိုအကြမ်းဖက်သမားတွေကလက်လုံမိုင်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့ဦးမင်းခိုင်နဲ့မိသားစုဝင်3ဦးကိုဒဇယ်မျိုးကိုခေါ်ဆောင်လာစဉ်လမ်းမှာအကြမ်းဖက်သမားတွေထောင်ထားတဲ့လက်လုံ remove မိုင်း၄လုံးပောက်ကွဲမှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တဦးဒဏ်ရာအနည်းငယ်ရရှိခဲ့တယ်လို့ဖော်ပြထားပါတယ်။လူသေးဆုံးမှုနဲ့ပတ်သက်လို့စစ်ကောင်စီကအတည်ပြုပြောကြားခဲ့ခြင်းမရှိပါဘူး။တစ်ဆက်တည်းမှာပဲဩဂုတ်လ15ရက်ကစကိုင်းတိုင်းမင်းကင်းမြို့အပိုင်းတဲကကြောက်ခဲတဲ့တုံတုံပါစတဲ့ကြေးရွာတွေမှာစစ်ကောင်စီကတင်နန်းပေးထားတဲ့ဖြူစော်ရီအဖွဲ့ဝင်တွေကတနတ်တွေပစ်ပေါက်ခဲ့တဲ့အတွက်ကြောက်လန့်ပြီးအသက်60အရွယ်အမျိုးသမီးတဦးသေဆုံးခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းမင်းကင်းမြို့ကန်တဦးက
ဒီနေ့တော့မလာဒီညနေပိုင်းတော့ဘုံတော့ဒီတန်းဆက်ဖက်မှာလေကျွန်တော်တို့ဒီဟိုဟာတုံတော့ဘာလို့ကောဆိုတုံပါတော့အဲ့ဘက်တွေသွားပြီးတော့ဒီတန်းဆက်ကဟိုဟာ ူဆော်တီဖွဲ့ပေါ့73ယောက်ဆိုင်ကယ်73ကြီးနဲ့အဲ့ဘက်ဒီတို့ကမှုကြတယ်ဗျာကျွန်တော်တို့လို့ပေါ့ဟိုဟာဒီတောက်ခဲထဲမှာဆိုလို့ရှိရင်ဒီဒါတို့ဒီူဆော်တီဖွဲ့အတန်းတွေပါနေဖောက်တဲ့ခါကျတော့အသက်90ကျော်ရှိတဲ့အမျိုးသမီးဟောပေါ့တရားဟုတ်လားထိတ်လန့်ပြီးတော့ဒီဆုံးသွားတယ်အဲ့ဒီဟာတောင်ပေါ့ဒီမဲ့ပန်နေပါလေကြောင့်နောက်တစ်ခုအဲ့မှာကျောက်ခဲထဲမှာရှိတဲ့ဒီဟိုဟာဒါရယ်ကျောင်းတို့ဒီနေမကျမရေးဆရာမကြီးရဲ့အိမ်မှာရှိတဲ့ဆေးဝါးကြီးဟိုအထောက်အကူနဲ့ကိုတက်ပြီးယူသွားကြတယ
်။ဒါကစကိုင်းတိုင်းရဲ့အခြေအနေပါ။မန္တလေးတိုင်းမြင်းကြံမြို့တဲပင်ရွာအနီးမှာလည်းဒီကနေ့ဩဂုတ်လ16ရက်မနေ့ပိုင်းမှာစစ်ကောင်စီကခန့်ထားတဲ့မီးပေါက်ကြီးရွာအုပ်ချုပ်ရေးမှုနဲ့တားဖြစ်သူတို့အသက်ခံခဲ့ရပါတယ်။လက်ရှိအချိန်မှာတော့ကြီးရွာသားတွေကစိုးရိမ်ပြီးဘေးလွတ်ရာကိုတိမ်းရှောင်နေတာတွေရှိပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မီးပေါက်ကြီးရွာသားတဦးက
ဒီကစစ်ကောင်စီတင်တဲ့ဥက္ကရာရဲ့အဲဥက္ကရာရဲ့သူ့ရဲ့နားလေးရလို့တက်ကြတယ်။တက်ကြတော့ကျွန်တော်တို့ဒီဟာပေါ်ဒီတဲရင်းနဲ့တဲရင်းနဲ့ဟိုနဲ့တောင်ပေါ်နဲ့ကြားပေါ်ကြ။အခုတို့အဲ့မှာတော့တို့ပြောမှာကျွန်တော်တို့စစ်ကား90ကန်လောက်တော့တို့ဒီနိုင်ရေးဒီအင်္ဂါရီနဲ့အဲ့မှာရောက်နေတယ်။ကျွန်တော်တို့ဒီရဲ့ကျွန်တော်တို့ဒီကြွားတယ်ဒီတော့ကျွန်တော်တို့ဒီဟိုကျွန်တော်စစ်သားတွေဟိုနဲ့တက်တိုင်းဆောင်ရှိသေးပေါ့ကွာ
။အဲရောက်ချောက်ပြရတဲ့အခုတော့တို့ဝင်ရောက်ချောက်ပြရတော့မရှိသူတို့ဝင်ရောက်ရှာဖွေမယ်လို့တော့ကျွန်တော်စကင်းရတယ်ခင်ဗျ။အာရွာသားတွေကတော့ကျွန်တော်ရွာနဲ့ကျောင်းနဲ့ရောမကြိုးနေဆိုတင်းချောင်းသားလေးတို့ရှိတာပေါ့ဗျာ
မြင်းကြံမျိုးအနီးကကျေးရွာတွေမှာစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေတာတွေပြုလုပ်လေရှိပြီးစစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေအပြင်စစ်ကောင်စီနဲ့နှီးဆက်သူတွေမကြာခဏတတ်ခံရတာတွေရှိတယ်လို့လုံခြုံရေးလည်းတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ဥက္ကမအစိုးမပြောပြပေးခဲ့တာပါရှင်တောင်ပိုင်းချင်းပြည်နယ်မင်းတပ်မြို့နယ်မင်းတပ်မတူပီကြား16မိုင်ဝန်းကျင်မှာမင်းတပ်ကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတနင်္ဂနွေနေ့နဲ့တနင်္လာနေ့တို့မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲတွေအကြောင်းကိုတော့ VOA သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်
။မင်းတပ်မြို့နယ်မှာဒီမနက်ပိုင်းမြန်မာစစ်တပ်နဲ့မင်းတပ်ကာကွယ်ရေး CDF အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းတပ်ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ်။
ဒီနေ့မနေ့ကတော့16မိုင်ကနေမှ Francis Campbell ကိုစက္ကစားတဲ့ထိုးစစ်စင်တော့ဒီနေ့မနေ့တိုက်ပွဲပြန်ဖြစ်ပြီးတယ်။အနောက်ဖက်စစ်နေတာပေါ့။နောက်ထပ်တိုက်ပွဲဒီနေ့မနေ့ထပ်ဖြစ်တာပေါ့
။မနေ့ကဩဂုတ်လ15ရက်မှာလဲမင်းတပ်မတူပြေကြား14မိုင်နဲ့16မိုင်ဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့ဒေါက်တာရောမန်ကပြောပါတယ်
။မနေ့ကတိုက်ပွဲကသူတို့ကမင်းတပ်မတူပြေလမ်းကြားပေါ့နော်။အဲ14မိုင်ကလည်း16မိုင်စခန်းကိုသူတို့လက်နဲ့ကြည့်နေချမ်းချမ်းသူမှ16မိုင်စခန်းကိုတက်လာတယ်။မနေ့စနေလောက်တော့သူတို့အဲ့ဒီလမ်းခွဲအထိရောက်တက်လာတယ်။14မိုင်လာမှဒီကျွန်တော်တို့ PDF မင်းတပ်ဖွဲ့နဲ့ကြီးကြီးမွေးဖြစ်တယ်ပေါ့။တိုက်ပွဲဖြစ်တယ်။စက္ကတာဘက်ကလည်းကြာဆုံးနေရှိတယ်။သူတို့ဘက်ကအား150လောက်ရှိတယ်။ဒိုင်ကများတော့ PDF ကနည်းနည်းချုပ်လာတယ်။16မိုင်မှာပဲကျွန်တော်တို့ကလည်းကြီးကြီးမွေးပြန်ဖြစ်ကြတယ်။16မိုင်မှာလည်းသူတို့ဘက်ကအထိတိုက်တယ်ကြာဆုံးနေရှိတယ်။ဒီဆုံးကတော့20နီးပါးရှိနိုင်တယ်ပေါ့။တရားရတယ်လို့တော်တော်များတယ်။ကျောက်20လောက်တရားရနိုင်တယ်။ PDF ကထိခိုက်ကြဆုံးတော့မရှိဘူး။အဲ့ဒါမနေ့ရရှိနေပေါ့။
မနေ့ကမင်းတပ်ပိုက်ပွဲမှာစစ်တပ်ဘက်ကထိခိုက်မှုများနေတယ်လို့မင်းတပ် CDF ဘက်ကပြောပေမဲ့တိကျသိမပြုတ်နိုင်သေးပါဘူး။မင်းတပ်မြို့နယ်မြောက်ဘက်စစ်မြေနာမှာလည်းစစ်ကောင်စီတပ်ဘက်ကတပ်ဖြတ်ထားတယ်လို့ပြောပါတယ်
။ဒီမြောက်ဘက်ပေါ့ရှက်တို့မြွေတူတို့ရှင်မွေတို့အဲ့ဒီရွာနာမှာလည်းစကားစားတက်တူရှိနေတာပေါ့။အဲ့ဒါ CDF နဲ့တော့အထီးတွေ့တော့မဖြစ်သေးဘူးပေါ့
။စစ်ကောင်စီကနေမင်းတပ်မတူပြီးလမ်း14မိုင်မှာစစ်ကြောင်းတစ်ခုမင်းတပ်မြို့နယ်မြောက်ဘက်ရှင်မွေရွာနဲ့မြွေတူရွာတွေမှာစစ်ကြောင်းတစ်ခုစုစုပေါင်းစစ်မြေနာ3ခုဖွဲ့ပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်။မင်းတပ်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မနေ့က VOA ရဲ့ဆက်တွယ်မေးမြန်းရမှာတော့ဩဂုတ်လ14ရက်နေ့ကမင်းတပ်မြို့နယ်မကွေးအိမ်လူမျိုးဘက်မှာနေမြေလုံးချုံရေးလှုပ်ဆောင်နေတဲ့မြန်မာစစ်တပ်နဲ့ CDF ဖွဲ့တို့15မိနစ်လောက်ဆီသွေးတိုက်ပွဲဖြစ်ပွားပြီးစစ်တပ်ဘက်ကစစ်တီတယောက်တန်ရန်ရရှိသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်။မင်းတပ်မြို့နယ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဇာနာပြမှုတွေကိုအကြမ်းဖက်နှိမ်နင်းရာကနေပြီးခဲ့တဲ့ဧပြီလကိုမိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်းစီတဲ့ကြားစိုက်ပွဲစတင်ဖြစ်ပွားလာခဲ့တာပါ။စိုက်ပွဲဖြစ်စဉ်တွင်မင်းတပ်မြို့ပေါ်နဲ့ကြေးရွာကရွာသားတောင်းကြီးစစ်ဘေးသိမ်းချောင်နေရပါတယ်။စစ်ချောင်လူချို့ကတော့နေရပြန်လာရှိပေမဲ့လည်းအများစုကနေရမပြန်နိုင်ကြသေးသလိုစန္ဒရိခာစေဝါကူညီလိုအပ်ချက်အခက်အခဲတွေရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကွန်းအိမ်ပြောပြပေးခဲ့တာပါရှင်။သောရရှင်များရှင်မလေးရှားနိုင်ငံကိုပို့မဲ့ရွှေသတိကံဒေတာတို့ ICE မူရဲ့ဆေးဝါးတဒံတယ်လာတဲ့ကုန်တင်ကားတစ်စီးကိုထိုင်းအာဏာပိုင်တွေဖမ်းဆီးရမိထားပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းကိုနားဆင်ပါရှင်။
ထိုင်းနိုင်ငံကနေမလေးရှားနိုင်ငံကိုပို့မဲ့ကာလတန်ဖိုးဘန်ဝေတန်မောက်တစ်ထောင်ကျော်တန်ဖိုးရှိတဲ့ရွှေသတိကန်ဒေသထုတ်အိုက်မူရစီဝါတံတဲဆောင်လာတဲ့ကုန်တင်ကားကြီးတစ်စီးနဲ့အတူထိုင်းတောင်ပိုင်းပြည်နယ်သားမူရကုန်ကူသူ၅ဦးကိုထိုင်းတောင်ပိုင်းမှာထိုင်းမူရနေနေရေးရဲတွေနဲ့ထိုင်းစစ်တပ်တို့ပူးပေါင်းပြီးဖမ်းဆီးခဲ့တာပါ။ဩဂုတ်လ15ရက်နေ့ကထိုင်းတောင်ပိုင်းရလားရဲတပ်ဖွဲ့ရုံးချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမှတ်လေးဒေသဒုပိုချုပ်ကင်ကရိုင်စီရက်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ကာဆာဘလန်ကာတော့မတကန်နိုင်ငံပြပြပြတဲ့ဒီလိုပဲသိတိစောက်ကနေမဲ့မဲ့သွားတယ်။ဒီစောက်ကနေ
အစိမ်းအောင်လက်ဖက်ချောက်ထုတ်ပုံစံအနေနဲ့ထုတ်ပေါ်ထားတဲ့ Ice မူရစေဝါတရံဟာထိုင်းမြန်မာလက်အိုနယ်စပ်ချင်းထိစပ်နေတဲ့ရွှေတရီကန်ဒေသကနေတဆင့်ချင်းတက်ဆောင်လာကြတာဖြစ်ပြီးထိုင်းမလေးနယ်စပ်ဆုံကလာပီနယ်ရောက်လာတဲ့အချိန်မှာထိုင်းရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ဖမ်းဆီးမိခဲ့တဲ့မူရခိုင်ဝင်တွေဟာထိုင်းတောင်ပိုင်းဒေသမှာအလိုရှိနေတဲ့မူရစေးဖြန့်ဖြူးနေကြတဲ့အဓိကတရားခံတွေအဖြစ်ထုတ်ဖော်ပြောဆိုသွားပါတယ်။အခုလိုမျိုးအရေးပါတဲ့မူရခိုင်ကိုဖမ်းဆီးနိုင်ခဲ့တာဟာမူရနေနေရေးလုပ်ငန်းတွေကိုရဲနဲ့စစ်တပ်ပူးပေါင်းပြီးအလေးထားလှုပ်ဆောင်နေတဲ့အတွက်တစ်ဖက်နိုင်ငံကမပုတ်မီအချိန်မီဖမ်းဆီးနိုင်ခဲ့တာဆိုပြီးပြောဆိုသွားပါတယ်။ရွှေသတိကန်ဒေသကမူရမှောက်ခိုးခိုင်းတွေဟာစိတ်ကြွစေမူရစေးတွေကိုအရင်ကထက်ပိုထုတ်လုပ်နေပြီးထိုင်းဘက်ကိုအလုံးရင်တယ်ဆောင်တင်သွင်းနေကြတယ်လို့လည်းဒီအပိုင်းမှာပဲထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်စမ်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဘိန်းထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွေမှာဓာတ်ရုပ်ပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်
။မအေးအေးမှာပါရှင်။အာဂျင်တီးနားမှာရိုဟင်ဂျာရေးချမ်းနာဆစ်ဆင်းမဲ့အကြောင်းဆက်ပြီးတင်ပြပေးလိုပါတယ်။ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်နဲ့မြန်မာစစ်ကောင်းဆောင်တွေအပေါ်ဆွဲဆိုထားတဲ့အမှုကိုနိုင်ငံတကာဥပဒေနဲ့အညီအာဂျင်တီးနားပြည်ထောင်စုတရားရုံးကအင်ကာနေ့မှာပထမဆုံးအကြိမ်ကြားနာဆစ်ဆေးမှာဖြစ်ပါတယ်။အွန်လိုင်းကနေကြားနာမဲ့အမှုမှာဘာတွေစိန်ခေါ်မှုအခက်အခဲတွေရှိနေလဲ၊ဘလို့အကျိုးထိရောက်မှုတွေရှိမလဲ၊စတာတွေနဲ့ပတ်သက်လို့အမှုဖွင့်ထားတဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကိုမိုက်အင်ချင်နိုင်ကSkype ကနေတဆင့်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရဲ့သမိုင်းမှာပြောလို့ရတာပေါ့နော်။ရိုဟင်ဂျာကျွန်တော်တို့ရိုဟင်ဂျာတွေကနှစ်ပေါင်းများစွာဒီစစ်တပ်ရဲ့နှိပ်ခွဲမှုအောက်မှာစနစ်တကျစီမံကိန်းနဲ့သူတို့ကျွန်တော်တို့ရိုဟင်ဂျာတမျိုးသားလုံးကိုလူမျိုးတို့တပ်ဖြတ်မှုလုပ်နေတာနှစ်ပေါင်းများစွာကြာပါပြီ။အထူးသဖြင့်2019မှာဆိုရင်ကျွန်တော်တို့ရိုဟင်ဂျာအမျိုးသမီးထောင်ထဲရှိတဲ့အမျိုးသမီးတွေကိုရရဆက်ဆက်မဒိန်းကျင်းခဲ့တဲ့ရိုဟင်ဂျာလူငယ်တွေကိုတတ်ဖြတ်ခဲ့တယ်အဲဒါတွေကဖြစ်နေတာကြားပြီအဲ့ဒီအဲ့လိုဟာကြတော့ကျွန်တော်တို့နိုင်ငံမှာတရားစီရင်မှုအမှန်တရားကိုကျွန်တော်တို့ဘယ်တော့မှမရခဲ့ဘူးကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ကဒီလိုပဲစစ်တပ်ကစီမံထားတဲ့အောက်မှာနေစီနဲ့အမျှဒီလူမျိုးတို့တတ်ဖြတ်မှုကိုကျွန်တော်တို့ကရင်ဆိုင်ခဲ့ရတယ်အဲ့လိုအချိန်တွေမှာအခုအာဂျင်တီးနားမှာရှိနေတဲ့ဘိုနိုဆိုင်းရက်စ်မှာပေါ့နော်အဓိကတော့ BROUK မြန်မာရိုဟင်ဂျာအဖွဲ့ UK ရဲ့ကုစားကျွန်တော်ကတော့ file case တင်ထားတယ်ကျွန်တော်ပါမယ်နောက်ကကြတော့ဘင်္ဂလားဒေ့ရှ် Cox's Bazar ကနေစစ်တပ်ရဲ့ရဲရဲဆက်ဆက်မဒိန်ချင်းခံခဲ့ရတဲ့ main ကလေး၅ယောက်ပါပါမယ်ခင်ဗျာ
အဲ့တော့ဒီလိုမျိုးပေါ့နော်ဟို COVID ကာလအကန့်အသတ်တွေခီးသွားလာဖို့အကန့်အသတ်တွေဖြစ်နေတဲ့ခါကျတော့အဲ့ဒီအာဂျင်တီးနားမှာလုပ်မဲ့ဒီတရားရုံးကကြားနာပွဲကိုကြတော့သူတို့ဘယ်လိုလုပ်မှာ online ကနေလုပ်မှာလားဒီကြားနာပွဲကိုသူတို့ဘယ်လိုကျင်းပမှာပြုလုပ်မလဲရှင
်ဒီကြားနာပွဲကိုတကယ်တည်းပြောမယ်ဆိုရင်တော့ကိုလူကိုယ်တိုင်သွားလို့ရရင်တော့ကောင်းတာပေါ့နော်ဒါပေမဲ့ဒီမှာ COVID အခြေအနေနဲ့ကျွန်တော်တို့ကသူတို့ကတော့ online ကနေပဲလုပ်ဖို့ပြောလိုက်တယ်အဲ့ဒါ Zoom ကနေလုပ်မှာပေါ့နော်အဲ့ဒီမှာကျွန်တော်တို့ကတော့ trust social ပေးမှာပေါ့နည်းနည်းပြအ
ဲ့တော့ကိုတွန်းခင်တို့အဖွဲ့ကအခုဆွဲချက်တင်ထားတဲ့ဒီမြန်မာစစ်တပ်ပေါ့ဗောနော်အဲ့ဒီမြန်မာနိုင်ငံကတာဝန်ရှိသူတွေအနေနဲ့ဒီလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဒီဆွဲချက်နဲ့တရားစွဲဖို့ဒီတင်ထားတဲ့အမှုကိုဟုတ်ခုကအာဂျင်တီးနားတရားရုံးကသူတို့ကလက်ခံလိုက်တဲ့သဘောဒါကြောင့်မလို့သူတို့ကအခုကြားနာပွဲလုပ်တဲ့သဘောလားရှင်သူအမှုကိုလက်ခံလိုက်ပြီလားရှင
်အမှုကတော့သူတို့လက်ခံတဲ့investigation စုံစမ်းစစ်ဆေးမှုဖွင့်ဖို့သူတို့ကတော့စဉ်းစားနေတုန်းပဲ။ဘာဖြစ်လို့လဲဆိုတော့ဒီနေရာမှာ ICC မှာ case အကြီးတစ်ခုရှိနေတယ်။ဒါပေမဲ့ ICC မှာလည်းရှိနေတော့ ICJ မှာလည်းရှိနေတော့ Argentina တရားရုံးကအစိုးရအနေနဲ့ဒီ case ကိုစိတ်ဝင်စားပေမဲ့အဲ့လိုမျိုးပေါ့နော်။ထပ်နေတဲ့ case မဖြစ်စေချင်ဘူး။မဖြစ်တဲ့အနေနဲ့ဒီမှာသူတို့က song san ti shi da law ga di case ga a ye ji de a thu ta pin sit te ana taim bi naw bai ma di lo myanmar nai ngan ma bo no rohingya dui so yin a ku bangladesh ma deportation lou lai lo rohingya dui wo nin thau lai lo bangladesh ga icc ma signatory lat mat thu tha ra mo lo bangladesh a ku a nyi ne icc ga song san bi lo icc case ga phit ni da da ba mai a ku chan ro case ga ja ro tula tuli bi lo maung nu ywa ma ပြီးတော့အာတခြားဂိုဒါပြင်ရွာတွေမှာရဲရဲဆက်ဆက်တရက်တည်းမှာရိုဟင်ဂျာတွေကိုအဲယာနဲ့ရှိပြီးတပ်ဖြတ်ခဲ့တာတွေရှိခဲ့တယ်။အဲ့ဒီအတွက်ကျွန်တော်တို့ကတရားမျှတမှုကိုလိုချင်တဲ့အနေနဲ့ကြတော့ဒီ case ကိုဖွင့်ဖို့လိုအပ်တဲ့ဟာကိုကျွန်တော်တို့အနေနဲ့ကျွန်တော်တို့ပြောဖို့ရှိတယ်
။အခုဒီကြားနာပွဲမှာဒီအာဂျင်တီးနားဘက်ကတရားသူကြီးဘယ်နှဦးပါမလဲရှင်။ကဘလို့ပုံစံမျိုးနဲ့ကြားနာမလဲရှင်အဲ့ဒီမှာလေအားလုံး trust ဆိုမဲ့သူနဲ့ဒီကြားနာမဲ့အချိန်ပေါ့လေအဲ့ဒါဘလို့မျိုးရှိပါလဲရှင
်အာဂျင်တီးနားဘက်ကတရားသူကြီး3ယောက်ပါပါလိမ့်မယ်ပြီးတော့ကျွန်တော်တို့ဘက်ကနေ lawyer က attorney ကကြတော့အဲရှေ့နေကကြတော့ Thomas Cantana ရှိပါလိမ့်မယ်ဒီဘက်ကနေကျွန်တော်နဲ့အတူတူအဲ raped လောက်ခံခဲ့ရတဲ့ရိုဟင်ဂျာအမျိုးသမီး5ယောက်ကကျွန်တော်တို့ trust ဆိုဘာဖြစ်လို့အရေးကြီးတယ်ပေါ့နော်ဒီ case ကအဲ့ဒါကိုကျွန်တော်တို့ပြောဖို့ testify လို့ဖို့ကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့ press ဖို့စီစဉ်ထားပါတယ
်။ဟုတ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကရောဒီအမှုနဲ့ပတ်သက်ပြီးသူတို့ဘက်ကဟိုပါဝင်ဆောင်ရွက်မှုရှိသလားဘလို့ရှိလဲရှင်ဒီအမှုနဲ့ပတ်သက်လို့သူတို့ရဲ့တုံ့ပြန်ချက်ကိုဘလို့တွေ့ရလဲရှင
်။သူတို့တုံ့ပြန်ချက်ကတော့ကျွန်တော်တို့တည်ထားသလောက်ကတော်တော်လေးကိုသူတို့အားပေးမှုရှိတယ်။ဒီ case မှာလိုအပ်တဲ့စုံစမ်းစစ်ဆေးမှုပေါ်မှာသူတို့ကအာဂျင်တီးနားအစိုးရနဲ့အာဂျင်တီးနားမှာရှိနေတဲ့ဘိုနိုစ်အိုင်ရက်စ်ကတရားရုံးကိုလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာသူတို့ပါဝင်ကူညီပေးမယ်လို့ပြောထားပါတယ
်။အရင်ကတည်းကပေါ့နော်2019ကတည်းကဒါကိုထွန်းခင်တို့ဒီမြန်မာရိုဟင်ဂျာအဖွဲ့ကနေပြီးတော့ဒီအာဂျင်တီးနားတရားရုံးမှာအမှုဖွင့်ထားတဲ့ကိစ္စမှာမြန်မာအစိုးရပေါ့နော်အဲ့ချိန်တုန်းကတော့မြန်မာအရသာအစိုးရဘက်ကဒီအဲ့တော့သူတို့ကပါဝင်ဆောင်ရွက်မှာမဟုတ်သူတို့ကလည်းလက်မခံဘူးလို့တုံ့ပြန်ထားတယ်အခုတခါစစ်တပ်အာဏာသိမ်းပြီးတော့လေဒါမြန်မာစစ်တပ်ကလည်းသူတို့ကတော့လုံးဝဒါသူတို့တရားစွဲတဲ့အမှုဆိုတော့သူတို့ကလည်းဒီဟာကိုသူတို့ကယူမဆိုင်ဘူးသူတို့ပါဝင်မှာမဟုတ်ဘူးဆိုတော့အဲဆိုတာမျိုးလေသူတို့တုံ့ပြန်ထားတာတွေလည်းရှိတဲ့အခါကျတော့အခုလိုဒီအာဂျင်တီးနားကသူတို့နိုင်ငံတကာဥပဒေနဲ့အညီဒီမြန်မာစစ်တပ်ကိုတရားစွဲဖို့အရေးမှာပေါ့လေတကယ်တမ်းကျတော့ဟိုထိရောက်မှုရှိမလားရှင
်အာဒီမှာကျွန်တော်ပြောချင်တာကတော့ဒီစစ်တပ်ကတော့သူတို့ကလူသက်သမားတွေဆိုတော့ရာဇဝတ်မှုကျူးလွန်မှုတွေများထားတယ်ဆိုတော့ဒါကတော့လူသက်သမားရာဇဝတ်ကောင်တွေကဗီဒေါမကိုသူတို့ကဒီလိုအမှုတွေကိုဖယ်ရှားအမေရိကန်တော့ဖယ်ရှားတာပဲလေဒါကသူတို့ကလုံးဝမလိုလားတဲ့အနေထားမှာရှိတယ်ဆိုတော့ဘသူမှတော့သူကိုလေပြီးမှကျိုးစင်မဲ့အနေထားဘသူမှတော့မရှိပါဘူးဒါပေမဲ့ဒီနေရာမှာကတော့ကျွန်တော်တို့သိထားသလောက်ကဒီနေရာမှာအရင်တုန်းကစပိန်ကဖရန်ကိုတို့တခြားအာခေါင်းဆောင်အပိုင်းတွေကိုလေဒီလိုအာဂျင်တီးနားဒီတရားရုံးကနေအမိန့်ချခဲ့တာတွေရှိတယ်အဲ့ဒီအနေထားမှာအပြောင်းလေးတွေကျွန်တော်တို့တွေ့ခဲ့တယ်အခုကျတော့ဒီ case ကထိရောက်မှုဘယ်လောက်ထိရှိနိုင်လဲဆိုတော့တကယ်လို့ကျွန်တော်တို့အမှုဖွင့်ပေးတာနဲ့စစ်ဆေးမှုမြန်မြန်ဆန်ဆန်သွားလာနိုင်တာနဲ့လာအနည်းငယ်အတွင်းမှာကျွန်တော်တို့က arrest warrant တခုထုတ်ဖို့အနေထားမှာရှိနိုင်တယ
် View American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ VOA BURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါသောရရှိများရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဩဂုတ်လ18ရက်နေ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ25 kHz 12133လှိုင်းဒိုမီတာ40 kHz 9413လှိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့အာဖဂန်နိုင်ငံတွင်းအခြေအနေတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးကမ္ဘာသတင်းတွေမှာဖော်ပြကြတဲ့မြန်မာဆရာသတင်းတွေကိုလည်းကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်
။ဟိုအကဲလက်နဲ့ကြည့်ရကြလို့ရှိတော့တောင်ရည်ဟိုထားခဲ့ရတာရှိတယ်။အခြေအနေနည်းနည်းကောင်းရင်တော့သူရပြန်ကြည့်တာရှိတယ်။အဲ့လိုမျိုးအခြေအနေပေါ့။ဟိုအရင်လိုမျိုးရွာမှာ
ပတ်စင်စီးပွားရေးအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်။အာဖဂန်ကိုတာလီဘန်တွေသိမ်းပိုက်ခဲ့ပြီးတဲ့နောက်အကူအညီပေးရေးလုပ်သားတွေဟာအရက်သားတွေကိုအကူအညီဆက်ပေးဖို့ကတိပြုထားပေမဲ့လည်းထိခိုက်လွယ်တဲ့လူတွေကလေးတွေအတွက်အနာဂတ်အခြေအနေကမကောင်းဘူးလို့ဝန်ခံထားပါတယ်။အမျိုးသမီးတွေဆိုရင်လည်း1990ပြည်နှစ်တွေစီကတာလီဘန်အုပ်ချုပ်တဲ့အချိန်တုန်းကလိုပြင်းပြင်းထန်ထန်နှိတ်ကွန့်ခံရမလားဆိုတာကိုစိုးရိမ်နေကြပါတယ်။ Arash Arabasari ရဲ့သတင်းဆောင်မကိုကိုငိမ့်ချန်းပြောပြပေးပါမယ်ရှင်
။ကဘူးကိုတာလီဘန်တွေပြီးခဲ့တဲ့တနင်္ဂနွေနေ့ကရောက်လာခဲ့ပါပြီ။ကဘူးမြို့လာယာလန်းတစ်လျှောက်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အရက်သားတွေနေအိမ်တွေကထွက်ပြေးခဲ့ရပြီးတော့အများစုကကလေးတွေနဲ့အမျိုးသမီးတွေပါ။ဒီအိမ်အသေးလေးမှာထွက်ပြေးလာတဲ့ဒုက္ခသည်မိသားစု၅စုနေပါတယ်ဘဲမှသွားစရာမရှိတဲ့မုံဆိုးမ၃ယောက်နဲ့မိဘမဲ့ကလေးတွေနေထိုင်ကြတာဖြစ်ပြီးတော့ကြောင်းလဲမတက်နိုင်ကြပါဘူးအဲ့ဒီတဲကမုံဆိုးမတဦးဖြစ်တဲ့ဂူတာစတာကသူ့သား၃ယောက်နဲ့ယောက်ျားဖြစ်သူလဲတိုက်ခိုက်မှုတွေကြားမှာသေဆုံးခဲ့ရပြီးတော့သူ့မိတွေကလည်းမိသားစုကိုထောက်ပံ့ဖို့အခုအမိုက်ကောက်နေရတယ်လို့ပြောပါတယ
်ဒီကလေးလေးတွေကိုကြည့်ပါအမိုက်ပုံတွေကနေပလတ်စတစ်တွေဆက်ကူတွေကောက်နေရပါတယ်ဒါကကလေးတွေလိုရမယ့်အလုပ်လားအာဖဂန်သမ္မတအာရှရက်ဂါနီကကျမတို့အတွက်ဘာလုပ်ပေးလို့လဲသမ္မတဟောင်းကာဇာရရောဘာလုပ်ပေးလို့လဲတာလီဘန်တွေရောဘာလုပ်ပေးလို့လဲကျမတို့တမီးတွေကိုမုတ်ဆိုးမှဖြစ်အောင်ပဲလုပ်ခဲ့တာကျမတို့ဒီမှာရောက်နေတာလာပေါင်းများစွာရှိပါပြီဟင်းချက်ဆရာမရှိအသားမရှိအိုအစာဖနက်တွေလည်းဘာမှမရှိပါဘူးသူတို့အတွက်ဆေးကိုလည်းအခုရှာနေရတော့မှာ
အာဖဂန်တပ်တွေလက်နက်ချပြီးတဲ့နောက်လူသားချင်းစာနာမှုအကူအညီပေးသူတွေအတွက်ခက်ခဲသွားပြီးမသေးကြတဲ့အနာဂတ်တွေနဲ့ရင်ဆိုင်နေရပြီလို့နော်ဝေဒုက္ခသည်များကောင်စီကအာဖဂန်မန်နေဂျာအယ်လီမက်ကာတီကပြောပါတယ
် We are aiming to be able to stay and deliver
ကျမတို့ကဆက်နေပြီးအရေးကြီးတဲ့အထောက်အကူတွေထပ်ပေးသွားဖို့မျှော်လင့်ပါတယ်ဒါပေမဲ့လည်းအခြေအနေကဒီထက်ဆိုးလာရင်တော့နိုင်ငံတကာနဲ့ဒေသခံဝန်ထမ်းတွေကိုလုံခြုံအောင်ဘယ်လိုထားရမလဲဆိုတဲ့အစီအစဉ်တွေလည်းရေးဆွဲထားပါတယ်
။တာလီဘန်တွေအာဖဂန်ကိုထိန်းချုပ်လိုက်တာနဲ့အမျှအာဖဂန်အမျိုးသမီးတွေကိုကြောင်းတက်ခွင့်မပေးတာအမျိုးသားအဆောင်အယောင်တယောက်မပါရင်ခန္ဓာကိုယ်တစ်ခုလုံးကိုလည်းဖုံးကွယ်မထားရင်အမျိုးသမီးတွေကိုအပြင်ထွက်ခွင့်မပေးမှကိုလူ့အခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်နေပါတယ်။အာဖဂန်အမျိုးသမီးများကွန်ရက်ကအုပ်ချုပ်မှုဒါရိုက်တာမယ်ရီကာရာမီက
တာလီဘန် has still have same attitude same behavior same
တာလီဘန်တွေဟာအရင်တုန်းကလိုစိတ်ဓာတ်အတွေးခေါ်နဲ့သူတို့ကဘာလေးထဲမှာနေတုံးပါပဲအာဖဂန်ပြည်သူတွေအားလုံးအတွက်လုံးဝမဖြစ်နိုင်သလိုလုံးဝခက်ခဲပါတယ်အထူးသဖြင့်အမျိုးသမီးတွေနဲ့လူငယ်တွေအတွက်ပါ
and particularly for women and the youth
ဒုက္ခသည် MO မှာကတော့ပုံမှန်ဘဝမျိုးနေခြင်းတယ်လို့ VOA ကိုပြောပါတယ
်တ
ာလီဘန်ကိုပြောချင်တာခင်ဗျားတို့မှာအမေရိညီမတွေရှိမှာပါအစိုးရမှလည်းမိသားစုတွေအမေရိညီမတွေရှိမှာပါပဲအဲ့ဒါကြောင့်တိုက်ခိုက်တာတွေကိုရပ်ပါကိုရန်ကျမ်းစာနဲ့အညီတိုက်ခိုက်တာတွေကိုရပ်ပြီးပါစစ်ပွဲတွေမရှိတော့ရင်ကျွန်တော်တို့အိမ်ပြန်နိုင်ပြီးတော့မိသားစုတွေကိုစောင့်ရှောက်နိုင်မှာပါကျွန်တော်တို့အကုန်ထားခဲ့ရပါတယ်
တာလီဘန်တွေဟာသူတို့ရဲ့နေအိမ်တွေအနီးမှာမိုင်းတွေထောင်ခဲ့တာကြောင့်ကလေးတွေလက်ပြက်ခြေပြက်တွေဖြစ်ကုန်တယ်လို့ဖတ်ပြလာရတဲ့ဒုက္ခသည်တွေကပြောပါတယ်ခင်ဗျာ
ကိုငင်းချမ်းပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာဆရာသတင်းတွေထဲကကောက်နှုတ်တင်ပြမှာဖြစ်ပါတယ်မတ်ရင်ချင်းနိုင်ပါရှင
်မြန်မာနိုင်ငံမှာအောက်တိုဘာလလောက်တွင်လူဦးရေ 6.2 သန်းလောက်ငတ်မို့ခေါင်းပါမှုတန်ကိုရင်ဆိုင်ရနိုင်ပြီးဒါဟာအသက်ရှင်နေထိုင်တဲ့ကာလအတွင်းအစိုးဆုံးအခြေအနေဖြစ်မှတ်တမ်းတင်ရမှာဖြစ်ကြောင်းကုလသမဂ္ဂအရာရှိကပြောကြားဆိုတဲ့ကောင်းစဉ်နဲ့အမေရိကန်အခြေစိုက် PRX ရေဒီယိုသတင်းဌာနကထုတ်လွှင့်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းကိုအရင်ဆုံးကောက်နှုတ်တင်ပြချင်ပါတယ်။သတင်းတင်ဆက်သူမာကိုဝါမန်ကနေ WFP ရဲ့မြန်မာဌာနကိုယ်စားလှယ်စတီဖင်အန်ဒါဆန်ကိုဆက်သွယ်မေးမြန်းထားတာပါ။တကယ်တမ်းဖေဖော်ဝါရီလမှာဆရာနာမသိငင်ကလေးကမြန်မာနိုင်ငံမှာလူဦးရေ3သန်းနီးပါးလောက်ငတ်မို့ခေါင်းပါမှုကိုရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။အခုတော့ WFP ရဲ့ခန့်မှန်းချက်အရဆိုရင်အောက်တိုဘာလမတိုင်ခင်ဒီအရေအတွက်ထက်နှစ်ဆတိုးလာနိုင်ပါတယ်။ပိုပြီးဆိုးတာကတော့ COVID-19 ရောဂါကူးစက်မှုကြောင့်မဲ့ဖွယ်ကောင်းလောက်အောင်အလျင်မြန်ပြန့်နှံ့နေတာဖြစ်ပါတယ်။လာမယ့်3လအတွင်းကမ္ဘာနေရာ23ခုမှာငတ်မို့ခေါင်းပါမှုဖြစ်လိမ့်မယ်လို့ကုလသမဂ္ဂအေဂျင်စီတွေကဇူလိုင်လကတည်းကသတိပေးခဲ့တဲ့အထက်မှာမြန်မာနဲ့အခြား9နိုင်ငံစည်းင်းကိုဖော်ပြထားတယ်လို့ဆိုပါတယ်။လက်ရှိမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေဟာလူလောကမှာအလွန်ဆိုးရွားပြီးအခက်အခဲဆုံးအချိန်ဖြစ်နေတယ်လို့ WFP မြန်မာဌာနကိုယ်စားလှယ်စတီဖင်အန်ဒါဆန်ကပြောပါတယ်။ပထမဆုံးချက်ကတော့ဖေဖော်ဝါရီလမှာဆရာနာသိမ်းကြီးကလေးကနိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးအကျက်တဲကိုဗစ်ကူးစက်မှုစတာတွေနဲ့အတူဆင်းရဲမွဲတွေမှုတွေရှိနေတာပါကက်ယောဂါကိုမနစ်ကလေးကရင်ဆိုင်နေရတယ်ဆိုပေမဲ့ဒီတစ်ခေါက်ကတော့ဆူနာမီလိုပဲကြောက်စရာကောင်းလောက်အောင်တနိုင်ငံလုံးကိုရိုက်ခတ်သွားကြောင်းစတီဖင်အန်ဒါဆန်ကဆိုပါတယ်လာမယ့်သတင်းပတ်တွေအတွင်းမြန်မာနိုင်ငံမှာလူဦးရေ54သန်းအနည်းတဝက်လောက်ဟာကိုဗစ်ကူးစက်ခံရမယ့်အခြေအနေရှိနေတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးသတိပေးပြောကြားခဲ့တဲ့အချက်ကိုလည်းသူကထောက်ခံပြောဆိုခဲ့တယ်လို့ကျန်းမာရေးစနစ်ပြိုလဲနေုံတည်းမကလူတွေရဲ့စားဝတ်နေရေးအခြေအနေကိုပါကြီးမားစွာထိခိုက်နေကြောင်းစတီဖင်အန်ဒါဆန်ကပြောကြားခဲ့ပါတယ်။ဆက်သွယ်မေးမြန်းခန်းအပြည့်စုံကိုတော့ PRI ရဲ့ဝက်ဘ်ဆိုက်မှာဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ဆက်လက်တင်ပြမှာကတော့မြန်မာစစ်ကောင်စီဟာပြန်လှည့်မရတဲ့လမ်းကြောင်းပေါ်ရောက်နေခြင်းဆိုတဲ့ကောင်းစဉ်နဲ့ Asia Times သတင်းစာ online မှာရဲမျိုးဟင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာမှာအာဏာသိမ်းမှုဟာစစ်တပ်အကျိုးစီးပွားကိုထိန်းသိမ်းကာကွယ်ဖို့နဲ့ဒေါက်ဆန်းစုကြည်နဲ့သူဦးဆောင်တဲ့ NLD ပါတီကိုနောက်ဆုံးမှဖျက်သိမ်းဖို့စတဲ့ရည်ရွယ်ချက်နဲ့အစီအစဉ်တကျလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်လေအများမျှော်လင့်ထားတဲ့အတိုင်း NLD အပြတ်အသတ်အနိုင်ရခဲ့တဲ့2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ကြောင်းဇူလိုင်လ26ရက်နေ့မှာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပါတယ်။သူတို့စုံစမ်းစစ်ဆေးတွေ့ရှိချက်တွေအရမဲဆန္ဒရှင် 17.3 သန်းကျော်ရဲ့စီးရင်မှန်ကန်မှုမရှိခဲ့တဲ့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေဒါမှမဟုတ်ရွေးကောက်ပွဲဥပဒေနဲ့ကိုက်ညီမှုမရှိခဲ့ဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြထားတယ်လို့ဆိုပါရစေ။ဒီစုံစမ်းတွေ့ရှိမှုတွေအရမဲတွေဟာလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့စစ်တပ်ကခံယူထားတယ်လို့လည်းဆိုပါရစေ။မဲစီးရင်မတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ရဲ့အာဏာသိမ်းမှုဟာဘယ်နိုင်ငံမျိုးမှမတွေ့ဘူးလို့ဆိုရနိုင်တဲ့တင်းထန်လာတဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုကြုံတွေ့ခဲ့ရတယ်လို့နိုင်ငံတကာရဲ့ဝိုင်းဝန်းပြစ်တင်ရှုံချမှုတွေလည်းရင်ဆိုင်ခဲ့ရပါတယ်။ဆက်လက်ပြီးစောင်းမရှင်ကစစ်တပ်ရဲ့အာဏာသိမ်းမှုနောက်ွယ်မှာဘာတွေရှိသလဲဆိုတာကိုသုံးသပ်ထားတဲ့အပိုင်းမှာတော့ရွေးကောက်ပွဲမတိုင်ခင်ကတည်းကစစ်တပ်ဟာအာဏာသိမ်းဖို့ရည်ရွယ်ချက်ရှိနေတယ်ဆိုတာကိုဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောကြားခဲ့တဲ့အရင်မိကွန်းတွေကိုကူကားထားတာတွေ့ရပါတယ်။မဲဆင်းမတမာမှုတွေရှိခဲ့လို့ဆိုတာကိုအကြောင်းပြထားပေမဲ့အာဏာသိမ်းနောက်ွယ်ရဲ့အဓိကအချက်ကတော့လွှတ်တော်မှာ2020ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးအချိန်အဟုန်နဲ့ဆောင်ရွက်လာတဲ့အခြေအနေမှာတကယ်လို့သာNLD ဒါအပြတ်အသတ်ထပ်ပြီးနိုင်မယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြောင်းလဲနိုင်ပွဲရာရှိနေပြီးလွှတ်တော်ထဲမှာသူတို့ရဲ့25ရာခိုင်နှုန်းပါဝင်နေမှုသူတို့ရဲ့နိုင်ငံရေးအာဏာအခွင့်အတူခံရနေတဲ့အခြေအနေစီးပွားရေးကုမ္ပဏီကြီးတွေချုပ်ကန့်ထားမှုစတာတွေကိုလက်လွတ်ဆုံးရှုံးရမယ်အနေအထားဖြစ်လာမှာကိုစိုးရိမ်ကြောက်လန့်မှုကြောင့်သာဖြစ်တယ်လို့ဆောင်းမရှင်ကသုံးသပ်ထားပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျ ुर ူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ကနေ့မနေ့ခင်အတွက် view ရဲ့သတင်းဖတ်ဆင်ခဏတွေကိုဆက်လက်တင်ပြပေးပါမယ်ရှင်။မကြာခင်မှာ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။အခုကတော့စီးပွားရေးအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်။ကမ္ဘာတစ်လွှားမှာရှိနေကြတဲ့ဌာနေတိုင်းရင်းသားများဟာဆင်းရဲနွမ်းပါမှုနဲ့လူမှုစီးပွားမမျှတမှုတွေခွဲခြားဆက်ဆံခံရမှုတွေကြုံလာရနိုင်ကြောင်းဩဂုတ်လ9ရက်နေ့ကကြေညာခဲ့တဲ့နိုင်ငံတကာဌာနေတိုင်းရင်းသားများနေ့မှာကုလသမဂ္ဂစာနယ်ရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကသတိပေးပါတယ်။မြန်မာနိုင်ငံတွင်တိုက်ပွဲတွေကြားဒိန်းရှောင်နေရချင်းဆင်ဟာနာသိမ့်မှုကိုဗစ် -19 ကပ်ဘေးရောဂါတွေနဲ့ပါကြုံလာရတဲ့ကရင်ပြည်နယ်တွင်ကဌာနေတိုင်းရင်းသားများရဲ့အသက်မွေးဝမ်းကြောင်းအလို့အကန့်တွေလည်းဆိုးဆိုးရွားရွားထိခိုက်သက်ရောက်နေတယ်လို့ကရင်ငင်းချမ်းရေးအထောက်ကူပြုခွန်ရက်ရဲ့ဒါရိုက်တာနော်ဝါခူရှိကပြောပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်ပါရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်ပျောက်သွားပြီလို့ပြောနေကြတဲ့လူငယ်အများအပြားကိုတွေ့ရပါတယ်ရည်ရထားတဲ့အနာဂတ်စိတ်ကူးတွေလက်တွေ့လုံနိုင်ဖို့ခက်ခဲသွားကြပြီလို့လူငယ်တွေကပြောနေကြတာပါရုပ်ရှင်ကားတွေထဲမှာဒဏ်ရာတန်ချက်တွေခြေပြက်လက်ပြက်တွေကို special effect makeup နဲ့အမြင်လှည့်စားနိုင်အောင်ဖန်တီးပေးနေတဲ့လူငယ်တယောက်ကသူခက်ခဲသင်ယူစူးစမ်းထားတဲ့ပညာအတွက်ရှေ့ဆက်ဖို့မလွယ်တော့ဘူးလို့ပြောပါတယ်အတူက SFX လို့ခေါ်တဲ့ special effect makeup ပညာရှင်ဆုံးဘာကြောင့်အဲ့လိုပြောနေလဲဆိုတာနားထောင်ကြည့်ပါ
နော်ဒီလောကရောက်တာလည်း9နှစ်ကျော်လောက်ပဲရှိဦးမယ်ဆိုတော့အများကြီးအရှိဆက်လို့ရမှာပေါ့နော်လူတွေကတဖြည်းဖြည်းလက်ခံလာရဲဆိုတဲ့အချိန်မှာညီမတို့အားတက်လာဟိုရှေ့မှာလောက်ကြရဲလောက်ကြရဲအများကြီးရှိရဲဆိုတော့ဒီကတဖြည်းဖြည်းနဲ့ကိုယ့်အကူလည်းတင်တယ်ဆရာကြီးရှိရလည်းတင်တယ်ပြီးတော့ဒီနောက်ဟို website တွေရှိရနေပြီးတော့လည်းညီမတို့အဲ့ဟို online course တွေအဲ့လိုတင်တယ်ဟိုတင်တယ်ပေါ့နော်အဲ့ကနေစပြီးတော့တဖြည်းဖြည်းနဲ့အဲ့လိုလမ်းစာလေးပေါ်လာတော့ပေါ်လာဆိုအလုံးထားပါတော့ဟိုနိုင်ငံခြားကနိုင်ငံသားတွေကနေဒီမှာလူပြက်လူတွေပြန်ငှားတာမျိုးအဲပြီးတော့ MRT4 ဘာညာဆိုအရင်ကအဲ့လို SFV ဘာညာဆိုရင်တို့ထိုင်းကနေခေါ်တာမျိုးရှိရဲ BSC ဆိုပြီးတော့ဒါမှမဟုတ်အဲ့နောက်ပိုင်းမခေါ်တော့ဘဲနဲ့ညီမတို့ဒီလူကယ်တွေကသူအစားထိုးသုံးလာပါတော့အော်အဲ့ထပ်ပို့ပြီးတော့တဖြည်းဖြည်းနဲ့ဖြစ်လာတော့မယ်ဟိုသူများနိုင်ငံအမှုရအောင်မယ်ဆိုပြီးတော့ပျော်နေတဲ့အချိန်မှာညီမတို့စာချုပ်တွေဘာတွေလက်မှတ်ထိုးပို့လုပ်ပြီးတော့မှ COVID စာချစ်တဲ့အချိန်အဲ့ကိုဗစ်မှာဒီဖလင်ပိုင်းနဲ့ပတ်သက်တဲ့သူတွေအကုန်လုံးကရက်သွားအောင်ကိုဗစ်တစ်နှစ်လုံးရက်သွားပြီးတော့မှညီမတို့ second wave ပြီးသွားတဲ့အချိန်မှာညီမတို့ပြန်စားဖို့လုပ်တော့ဘူးနော်ပြန်စားဖို့လုပ်တော့အဲ့ချိန်မှာဆေးတွေလည်းရောက်နေပြီစားကြုပ်တွေကလည်းဟိုစားကြုပ်ချုပ်ရတော့မှာပေါ့နော်ညီမဆိုအဲ့ shift ward 3ရက်နေ့မှာရုပ်ရှင်ဆေးတွေအတွက်ဟိုညီမအဲ့လိုစားကြုပ်ချုပ်ဖို့ရှိရ3လစာမှိုင်ညောင်အောင်ဆက်ခွတ်တွေလည်းပေးပြီးသွားပြီ။ဟိုပြီးတော့အဲ့ဒီအထက်မှာပြင်ရမယ့် makeup အပိုင်းတွေကိုလည်းညီမတို့အဲ့လိုရှင်းနေပြီးသွားပြီ။လက်မှတ်3ရက်နေလက်မှတ်တော့ထိုးဖို့ပဲကျန်တော့တာ။အဲ့ဟာပြီးတော့မဟာမှာ web cd လို့ဟာမျိုးတခုရိုက်ဖို့ရှိရပါတော့။အဲ့မှာ aspect ဖိတ်တယ်မကပါနဲ့။ညီမပစီလဲဆိုတော့ main character ရဲ့
ရဲ့ဟို production design ညီကောင်းလို့သူနေတဲ့အိမ်ပုံစံဆွတ်တင်နေပေါ့နော်အဲ့ဟာကညီမအတ်ထားရှိရဲ့အဲ့ဟာလည်းမလုပ်ဖြစ်လိုက်ရအောင်လေညီမ furniture ပါညာတာကြည့်နေတဲ့အချိန်မှာပဲFebuary တရက်နေ့မှာလို့အနာစာတိုင်သွားစာတိုင်သွားတော့အေးအေးတရက်နေ့ရစာပြီးတော့အခုအချိန်ကြီးပေါ့နော်အခုညီမတို့ concept လောက်ရမှာမသိဘူးဟိုဘယ်လိုလုပ်ရင်အဆင်ပြေလာမလဲဆိုတော့လည်းမသိတော့ဟုတ်အဲ့လိုဖြစ်တာပါ
ဟိုစာချုပ်ချုပ်ဖို့ပေါ့နော် February လ3ရက်နေ့မှာစာချုပ်ချုပ်ဖို့အစီအစဉ်တွေကလည်းအကုန်လုံးပြတ်သွားတယ်ဆိုတော့အဲ့ဒီအတွက်ကောဘယ်လောက်ထိဟိုကိုအတွက်နှင်းနာဆုံးရှုံးသွားတယ်လို့ပြောနိုင်လဲရှင
်အဓိကတော့ညီမကအဲ့လိုငွေကြီးဆိုလည်းတင်းစေကနန်းကြီးပါပေါ့နော်ဒါပေမဲ့အဲ့ငွေကြီးဆိုတော့ညီမတို့ကဘာလို့ရလဲဆိုတော့ motivate လုပ်ဖို့ခွန်အားလို့ညီမရဲ့အရှိတစ်နှစ်လုံးနှားထားတဲ့အတွက်ကြောင့်မလို့ဘယ်လိုကြိုးစားမလဲဆိုတော့စိတ်ကြီးအပြည့်ရှိနေရတာအကုန်ရိုက်ထုတ်ခံလိုက်ရဘာမှလုံးလို့မရတော့ဘူးဒီဟာကဘယ်လောက်ကြာမှာလဲဆိုတာရယ်ကိုကြောင်းနေနေတော့တော်စိတ်ဟိုဖြစ်နေစိတ်ရဲ့ကြပါရမှာမနာပြောရင်တော့
special effect makeup ပညာကိုစိတ်ဝင်စားလို့နဲ့အတွက်နှစ်နဲ့ချီစူးစမ်းခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီပညာကိုတိုးတက်စေခြင်းနဲ့စိတ်နဲ့လုပ်နေသူမို့ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိဘူးလို့သူကပြောနေတာပါ
ကိုနိုင်ငံအားလည်းသူများအိမ်နဲ့အတူတူပဲလုပ်နိုင်နေဆိုတာကြချင်လို့အဲ့လိုစူးစမ်းခဲ့တာပါဟုတ်စူးစမ်းတော့လည်းအဲ့လိုအရာတော့နည်းနည်းပါးပါးထင်လာခဲ့ဘောနော်အဲ့လိုဖြစ်ပြီးတော့မှဒီလိုမျိုးဒါမှဆက်လုပ်လို့မရဘူးဆိုတော့ဆက်ကြဲလဲစိတ်မကောင်းဖြစ်တယ်ရှင်ဟုတ
်ဟိုစောစောကညီမရှင်းပြခဲ့တယ်လို့ဆိုရင်ဒီလိုမျိုးပေါ်ရုပ်ရှင်ထဲမှာဇက်ကောင်တွေကိုဟိုအသွင်ပြင်ပြောင်းသွားအောင်လို့ညီမတို့ special effect makeup တွေနဲ့လုပ်ဖို့ညီမတော်တော်လေးကိုယ်တိုင်လည်းတည်ချာချာတင်ယူခဲ့ရတယ်ပညာကိုကျွန်းကျွန်းကျင်ကျင်လုပ်နိုင်ဖို့အတွက်ကအချိန်တွေလည်းပေးခဲ့ရတယ်ပေါ့လေဆိုတော့အဲ့လိုမျိုးကိုစူးစမ်းထားခဲ့ရတာတွေရောအခုအချိန်မှာကျတော့အတုံးမဝင်ဘူးလို့မျိုးရောဖြစ်နေတယ်လို့ခံစားရလားအဲ့ဒီဟာတွေရောပြန်ပြီးအတုံးချနိုင်ဖို့အတွက်ကရောညီမဘယ်လိုမျိုးမျှော်လင့်ချက်ထားလဲရှင
်အနာတိုင်းထားတာကာလာအဲ့လိုအရင်ကြမယ်ရှူတင်နေအရင်လိုမျိုးစဖို့အဆင်မပြေဘူးဆိုလို့ရှိရင်ဒီ effect makeup ပိုင်းကလေးပြန်ပြောက်သွားနိုင်စီတောင်ရှိရရှင်ဘာလို့လဲဆိုတော့ဟိုညီမတို့ covid ကာလာအတွက်မှာညီမတို့စင်စာချက်တင်းကြီးလုပ်ပြီးတော့ rating system လုပ်နေရဘာလို့လဲဆိုတော့အရှိမညီမတို့တွေးထက်တန်ယူတွေအော်အရင်အဲ့လိုထိခိုက်တာလေးလက်ပြတ်တာလေးအဲ့လိုမျိုးအရင်တွေ့ထက်တန်ယူတွေကိုညီမတို့စဉ်းစားနဲ့အုပ်ပြတာမျိုးရှိရရှင်အဲ့ကြောင့်အဲ့စဉ်းစားကနေပြီးတော့ rating system ကိုပြောင်းမှုစူးစမ်းနေကြပါဘောနော်အခုက MRTV တို့နောက်ပြီးွားရင်ညော်ရီတို့မှာစဉ်းစားတွေပြန်သုံးနေတာတွေ့ရရှင်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီ effect special effect makeup ကသူတို့လက်ထက်ထံမှာတော့ထပ်ပြီးတိုးတက်လာကြမရှိတော့ဘူးလို့ထင်တယ်ရှင် Facebook တဲ့မှာအနာတင်သွားတော့လုံးရရှိရည်မလုံးနိုင်တော့ဘူးပေါ့နော်အဲ့တော့ညီမအနေနဲ့စဉ်းစားကြရကဒီကိစ္စကအခုဆိုလို့ရှင်လဲရက်တရကြော်သွားကြီးနောက်ထပ်ဘယ်လောက်ကြာမှလဲလည်းမသိဘူးဆိုတော့လေဒါကိုမကြော်လွားနိုင်ဘူးဆိုလို့ရှင်ရုပ်ရှင်အမှုပညာလုပ်ငန်းကတော်တော်ကြီးကိုဆုပ်ယုပ်သွားမယ်လို့ညီမထင်နေရှင့်
ဟုတ်ပါတော့ညီမလိုပဲညီမရဲ့တငယ်ချင်းတွေပေါ့ညီမနဲ့ရွယ်တူတက်တူတငယ်ချင်းတွေနဲ့ရောအခုလိုမျိုးတို့ရဲ့ဒီရှေးရီကိုယ့်ရဲ့ရှေးရီနဲ့ပတ်သက်ပြီးတော့ပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှုတွေလုပ်ဖြစ်လာအဲ့ခါမှာရောတို့တွေတို့ရဲ့ဒီခံစားချက်တရားရောဘယ်လိုရှိတယ်လို့သိရလဲရှင
်ဟုတ်ညီမဒီတက်တူရွယ်တူတငယ်ချင်းတွေနဲ့ရောစကားပြောဖြစ်တာပေါ့နော်တို့တိုင်လည်းဒီညီမဒီအာနာတိုင်တဲ့ကိစ္စကိုပြောတဲ့အခါမှာဟိုတငယ်ချင်းဆိုတာလည်းအခုဘန်မှာလုပ်နေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ကျောင်းအထီးအခုထိကျောင်းတက်နေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ဟိုညီမတို့လိုမျိုးဒီအမှုပညာတိုင်ဝမ်ရဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့အကုန်လုံးကဘာဖြစ်သွားလဲဆိုတော့အခုဘန်မှာလုပ်နေတဲ့သူဆိုလို့ရှိရင်လည်းတို့အလိုအကျက်တဲ့အများကြီးခံရဆိုင်နေရတယ်ပေါ့နော်ကျောင်းတက်နေတဲ့သူတွေကလည်းအခုတို့ကျောင်းတက်ဖို့ကိုအဆင်မပြေတော့ဘူးတက်ဟိုတို့ကိုယ်လည်းမတက်ချင်ဘူးပေါ့နော်နောက်တစ်ခုကဒီဒီ feeling ဘာရလူတွေသူတို့ဆိုလို့ရှိရင်တော်တော်ကြီးကိုအဆင်မပြေဘူးဖြစ်နေရဘာလို့လဲဆိုတော့ညီမတို့နားထတာကြပြီပြီးွားရင် director တွေ production design ကလူတွေအကုန်လုံးက shoot နေနားထတဲ့အပြင်ကိုတချို့သူ905ကြီးအထောက်ခံထားတဲ့သူတွေရှိတယ်သူတို့အနေနဲ့ကစာနာသိမှုကြာနေမှာဆိုလို့ရှိရင်သူတို့အနေနဲ့ဒီရုပ်ရှင်တရုပ်ဆောင်နားတွေနောက်ပြီးွားရင်ဒီ shootပြန်စားဖို့ဒီမှာတော်တော်ရုပ်အခက်အခဲရှိမှလို့ထင်တယ်တချို့ဆိုလည်းဒီမှာရန်ကုန်မှာမရှိကြတော့ဘူးရှင်ဟိုအမှန်ကတော့အရန်မမျောဖို့ကောင်းပါရဲ့ဒီလူငယ်ရင်းနဲ့လေညီမတို့အကုန်လုံးဘာဆက်လို့မှမသိဖြစ်ကုန်ကြတာပါဟုတ
် February လတရက်နေ့နောက်ပိုင်းအနာဂတ်အတွက်ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိတော့ဘူးလို့ပြောနေကြတဲ့လူငယ်တွေထဲမှာပါတဲ့ special effect makeup ပညာရှင်ဆုံးဖြစ်ပါတယ်ဆရာနာတင်ပြီးနောက်လမ်းပေါ်ထွက်ဆန္ဒပြကြတဲ့လူငယ်တွေတောင်းဆိုခဲ့ကြတဲ့ငါတို့အတာကငါတို့ပြန်ပေးဆိုတဲ့တောင်းဆိုတဲ့တွေကိုလမ်းမတွေပေါ်မှာမကြားရတော့ပေမဲ့
လူငယ်တွေရဲ့ရှင်ထဲမှာတော့အရင်ထက်ပိုပြီးတော့ကျေလောင်နေတယ်လို့ပြောနေကြပါတယ်ကျွန်မဆုမြတ်မမ
ရှင်တို့အခုနားဆင်ကြရတာကတော့မဆုမြတ်မော်စီစဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ဆရာနာသိမ့်ခံရတဲ့မြန်မာနိုင်ငံမှာစိတ်ကူးရွှေချက်တဲ့အတိုင်းလက်တွေလုံနိုင်ဖို့အခွင့်အလမ်းပြောင်းနေတဲ့ရန်ကုန်မြို့က Special Effect Makeup ပညာရှင်လူငယ်တယောက်ကိုဆက်သွယ်မေးမြန်းပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ကျမစီစဉ်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတွင်းမှာတိုက်ပွဲတွေကြောင့်တင်းရှောင်နေရတဲ့အချိန်ဆရာနာသိမ့်မှုကိုဗစ် -19 ကပ်ဘေးတွေနဲ့ပါကြုံရတဲ့ကရင်ပြည်နယ်တွင်းကဌာနေတိုင်းရင်းသားများရဲ့အသက်မွေးဝမ်းကြောင်းအလို့အကန့်အခြေအနေတွေနဲ့ပတ်သက်လို့ကရင်ငင်းချမ်းရေးအထောက်အကူပြုခွင့်ရရဲ့ဒါရိုက်တာနော်ဝါခူရှိကိုကျွန်မဆက်သွယ်မေးမြန်းပေးဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြထားပါတယ်ရှင်
ကေရီရဲ့ဆန်နေတိုင်းရင်းသားရဲ့ရိုးရာသူရအေးစစ်နေပြီးတော့တောင်ရည်လုံးမယ်မွေးမြူရည်လုံးမယ်ပြီးတော့ကိုဟာကိုနေမယ်ဟိုဒီအစိုးရရဲ့ထောက်ကူတွေလည်းသူတို့ကဟိုမရဘူးနော်မရဘူးသူတို့လည်းဟိုစားအကယ်၍ဟိုလာပြီးတော့အခက်အခဲလာပြီးတော့ဘုံမကျဲတာတွေလက်နဲ့ကြည့်မကျဲဟိုစားမပြည့်မပြည့်လို့ရှိတော့သူတို့အတွက်ဟိုစားအေးစစ်နေလို့ရတာပေါ့နော်
ခုခါမှာဆီယနာလည်းတင်ထားတယ်ကိုဗစ် -19 တွေကလည်းဖြစ်နေတယ်ဆိုတော့သူတို့ရဲ့အတံမဝန်းချောင်းအလုတ်အကင်နေအပြောင်းလဲရှိပါလားဗာမရထိခိုက်တက်ရောက်မှုရှိပါလဲရှင
်ဟုတ်ကဲ့အခုကတော့ဟိုအရင်လိုမျိုးမဟုတ်ပါတော့အကဲအသူတစ်ဖြစ်ဒီထိုင်တိုင်းရင်းသားတွေကကျွန်တော်တို့ကတော်ရတယ်မဟုတ်လို့ပြီးတော့ဒီဟိုစိုက်ပြွေးတွေပေါ့နော်အသူတစ်ဖြစ်အဲ့ဒါဟိုဟို site ဟိုလောက်တာပေါ့နော်ဒါပေမဲ့အခုကဒီစစ်အနာတဲ့ပြီးတဲ့နောက်မှာဆိုရင်ကျမတို့ဒေတာမှာပေါ့နော်ဒီအထူးသဖြင့်တမဟာ9ပြီးတော့တမဟာ3တမဟာ7မှာဟိုစစ်တပ်တွေဟိုတိုးလာတာရှိတယ်ပြီးတော့ဒီစစ်ပွဲတွေဟိုဖြစ်တယ်ပြီးတော့လီနဲ့ဟိုဘုံလာကျတာရှိတယ်အဲ့ပြီးနောက်မှာကျမတို့ဒီဟိုရွာသားတွေပေါ့နော်အထူးသဖြင့်ဒီထိုင်နေတိုင်းရင်းသားတွေကတော့ဟိုအကြီးလူမျိုးဒီတောင်ယာစိုက်တာတွေပါတယ်လှုပ်လို့မရတော့ပေါ့နော်အဲ့ဒါထွက်ပြေးရတယ်အခုလည်းသူတို့ဒီတောင်ရည်ပြန်လို့ဖို့လည်းဟိုအစီအစဉ်အရေလိုမျိုးပြန်လို့လို့မရတော့ဘောနော
်ထောက်ပံ့တာနဲ့တင်သူတို့ဟိုလုံလောက်မှာရေရှည်ရက်တည်ဖို့ကတော့ခက်ခဲမယ်ထင်ပါတယ်ဆိုတော့ဒီလိုထွက်ပြေးရတဲ့တင်းရှောင်ရတဲ့ဌာနေတိုင်းရင်းသားများအတွက်အစားထိုးအလို့အကန့်အစီအစဉ်တွေများရှိပါသလားရှင
်အရေကဆိုရင်ကျွန်တော်တို့ကဒီပဲမွေဝါကြောင့်ထိုက်ပြွေးရေးတွေပါဟိုစားကူညီတာတွေရှိတယ်ပြီးတော့ဟင်းပီးဟင်းရွက်ဒါမွေးမြူရေးပေါ့နော်အဲ့ဒါတွေလောက်တာရှိတယ်ဒါပေမဲ့အခုကတော့အစုတစ်ဖြစ်ကတော့ဥစား security ပေါ့နော်လုံချိုရေးကမလုံချိုဘူးလေမလုံချိုဘူးဆိုတော့လည်းပြန်လို့လည်းအခုရွာမှာပြန်လဲအဆင်မပြေဘူးနေရအများသဖြင့်ကပါဖြစ်လို့ဆိုတော့သူကအခုလက်နဲ့ကြည့်နေတိုင်းလက်နဲ့ကြည့်ဟိုပြည့်တယ်ဆိုတော့တချို့ရွာတွေကသူကဥစားခဏလေးပြန်ကြည့်တာပြန်ပြီးတော့ပြန်ကြည့်ရတယ်ရှိတယ်ဒါပေမဲ့တော့မှာပဲဆက်ပြီးတော့ရှိနေတော့ပဲပေါ့နော်အဲ့ဒါတော့ဥစားခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ဒီဌာနေတိုင်းရင်းသားများအနေနဲ့ဒီအခုလိုတောင်ရမလုတ်ဖို့မွေးမြူရေမလုတ်ဖို့ဆိုရင်သူတို့အတွက်အစားတို့ပေါ့နော်အစားတို့အသက်မွေးဝမ်းကြောင်းအလုတ်အကန်ရောဖြစ်နိုင်ပါသလားရှင်သူတို့ကဒီလိုလွယ်လွယ်ကူကူနဲ့အလုတ်အကန်ပြောင်းနိုင်တဲ့အနေအထားမျိုးရှိပါသလားရှင
်အခုကဒီနိုင်ငံရေးတည်ငြိမ်မှုရှိလို့ရှိရောသူတို့အတွက်တော့အခက်အခဲမရှိဘူးပေါ့ဥစားဒီအစိုးရရဲ့ဟိုထောက်ပံ့မှုမရတော့မှသူတို့ဟာနဲ့သူတို့หนีလို့ရတယ်လေဆိုတော့အခုကဟိုပြဿနာကတည်ငြိမ်မှုရယ်ပြီးတော့ဒီလုံချွေရေးပေါ့နော်ခြားအခြားတစ်ခုခုပြန်စာထုတ်ဖို့ကတော့မလွယ်ဘူးပေါ့နော်အခုကအရေးကြီးဆုံးကသူတို့ security ပေါ့နော် security ရယ်ပြီးတော့စစ်တပ်တွေကပြန်ပြီးတော့သူတို့နေရာနေထွက်ခွာပေးဖို့ရယ်ပြီးတော့သူတို့ရွာမှာပြန်หนีလို့ရလို့ရှိရောသူတို့အတွက်အဆင်ပြေဘာမှစာထိုးစရာဘာမှမလိုပါတော့
ဟုတ်ကဲ့ဆိုတော့အခုလက်ရှိရောအဓိကပေါ့နော်ဘေဒေတာတွေကဌာနေဒေတာကန်တွေထွက်ပြေးနေရပါတလဲရှင
်ဟိုတမဟာငါဆိုတာကဒီဖပူပြီးတော့ဟိုရွာအဲ့မှာရွာတွေအများကြီးရှိတယ်လေ
ဟို
ကမမောင်ကနေတခြားဖပူကြီးပေါ့ ပြီးတော့ဒီဆက်လွေးဟိုတန်လွေမြင့်ဟိုအထီးပေါ့
ဆိုတော့သူတို့ကအခုလောလောဆယ်ဒီအထောက်ပံ့ကိုပဲမှီခိုးရတယ်ဘာအသက်မွေးဝမ်းကြောင်းအလုပ်အကိုင်မှာမရှိဘူးဆိုတော့ဟိုအနေထားမျိုးပေါ့နော
်ဟုတ်လားသူတို့ကတော့ရွာမှာတချို့ရပြန်လို့ရဲရောသူတို့ဝက်တွေဟိုကျွဲတွေနွားတွေတော့ရှိတာရှိတာပေါ့အော်ဒါမဲ့တောင်ရတွေတော့တချို့ရတောင်ရလောက်တာရှိတယ်ဖက်ပြားဟိုအကေးလက်နဲ့ကြီးတွေကြလို့ရှိတော့တောင်ရတွေဟိုထားခဲ့ရတာရှိတယ်အခြေအနေနည်းနည်းကောင်းရင်တော့သူကပြန်ကြည့်တာရှိတယ်အဲ့လိုမျိုးအခြေအနေပေါ့ဟိုအရင်လိုမျိုးရွာမှာဟိုနေပြီးတော့တောင်ရနေနေတိုင်းသွားဟိုဘယ်လိုမျိုးမဟုတ်တော့ပေါ့အခုကသူကတော့မှာပဲအထူးသဖြင့်ဒီလေရင်လာကျဲတဲ့နောက်မှာဆိုရင်ဒီကလေးတွေပဲပြီးရွာသားတွေကသူက traumatized ဖြစ်တယ်ပြီးတော့အတန်တွေကအရင်အကျဲဆိုတော့သူအရင်ကြောက်တယ်သူကပြန်အခုလဲအခုထိလဲ drone တွေနေတိုင်းလာပြီးတော့ဟို monitor လောက်တာပေါ့နော်ဆိုတော့သူကကြောက်တယ်အဲ့ဒါပြန်လို့ရှိရင်ဟိုအလူကြီးတွေပဲဟိုပြန်ပြီးတော့သူတို့ရွာတွေဟိုပြန်ကြည့်ပြီးတော့မဟုတ်ရှိတရက်တညညပြအဲ့ရောခလေးတွေကဟိုအမျိုးသမီးကတော့မှဟိုသူတို့အိမ်လိုမျိုးဖြစ်သွားပါတော့တော့မှလည်းသူတော့မှသူတို့ဟိုနေခဲ့တယ်ဟိုသူတို့အမျိုးသားတွေဟိုအဖေတွေကတော့ပြန်ပြီးတော့ရွာမှာပြန်ပြီးတော့ဟိုအဲ့တရိစာတွေပြန်ကြည့်တာပြီးတော့တောင်ရတွေသွားပြီးတော့ကြည့်တာရှိတယ်ပေါ့
ဆိုတော့အလုတ်ကတော့အရင်လောက်တော့အလုတ်လုတ်လို့မရတော့ဘူးဆက်တော့လုတ်နေသေးပဲပေါ့နော်သူတို့ရဲ့အသက်မွေးဝမ်းကြောင့်အလုတ်ကင်နေရဟု
တ်တယ်ဟုတ်တယ်တချို့တည်းကတော့သူတို့ကတော့မှနေတဲ့အချိန်မှာဆိုလေတောင်ရနည်းနည်းအဲ့လိုမျိုးသူတို့နဲ့နေတဲ့နေရာမှာတောင်ရပြန်လုတ်အဲ့လိုမျိုးတော့ရှိတယ်ပေါ့ဟိုဒါပေမဲ့ဟိုရေရှည်တွေ့တော့ခက်ခဲဟိုဖြစ်မှာပေါ့
ဒီရိုးရာဒီအလုတ်ကင်အသက်မွေးဝမ်းကြောင့်အလုတ်ကင်နေမှာအမျိုးသမီးတွေပါဝင်မှုဘယ်လောက်ရှိပါသလဲရှင်
အာသူရောဟိုဟိုတောင်ပေါ်မှာဆိုရအကုန်လုံးသူဝိုင်းပြီးတော့လောက်ကြတာပဲတက်မွေးဝါကြောင့်အကုန်လုံးတောင်ဝင်ယူကြတာပဲဟိုအမျိုးသမီးလည်းတောင်ရလောက်တာပဲယောက်ျားလည်းတောင်ရလောက်တာပဲဆိုတော့အဲ့မှာတော့ဟိုအမျိုးသမီးကတော့သူတစ်ခေတော့သူတို့ကတောင်ဝင်ကတော့ကြီးတာပေါ့ဒီကလေးတွေတစ်ခက်ရယ်ပြီးတော့လည်းဒီအလုတ်ကိုင်ဟိုတက်မွေးဝါကြောင့်တစ်ခက်ရယ်ပေါ့နော်ဟိုပုံပြီးတော့အလုတ်ရှုပ်တာပေါ့
ဆက်စီးပွားရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ဒီရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကချိုးဆိုပါတယ်ရှင်အခုကတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကိုတနင်္လာနေ့ကတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်မှာတာလီဘန်တွေအနေနဲ့အာဖဂန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုကာကွယ်ဆောင်ရှောက်ဖို့နဲ့ကမ္ဘာနိုင်ငံတွေအနေနဲ့အာဖဂန်ပြည်သူတွေကိုပြစ်မှတ်ထားဖို့တနင်္လာနေ့မှာပဲကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။အာဖဂန်နစ္စတန်မှာလူခွင့်ရဖို့ကမ္ဘာနိုင်ငံတွေတညွတ်တညွတ်ထဲလှုပ်ဆောင်ဖို့အတွက်ကုလသမဂ္ဂအထွေထွေမှုချုပ်ကတနင်္လာနေ့ကခေါ်ယူခဲ့ရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားခဲ့တာပါကုလလုံခြုံရေးကောင်စီကလည်းအာဖဂန်နစ္စတန်နိုင်ငံမှာညှိနှိုင်းဆွေးနွေးမှုတွေကနေတဆင့်အစိုးရအသစ်တရက်ကိုထူထောင်ဖို့အတွက်လုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေရုတ်သိမ်းတဲ့ဆုံးဖြတ်ချက်အပေါ်မှာအတိအလင်းရပ်တည်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တို့အပြစ်အဝထိန်းချုပ်ပြီးတဲ့နောက်ပထမဆုံးလူထုကိုပြောတဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံတဝန်းတာလီဘန်တို့အောင်ဝဲတွေရရှိတာဟာမှန်ထားတဲ့ပိုးပြီးတော့မြန်နေတယ်လို့လည်းသမ္မတကအတိအမှတ်ပြုပြောဆိုပါတယ်တာလီဘန်တွေကဘူးမြို့တော်မှာနေရာယူထားပြီးနောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာတော့ကဘူးနိုင်ငံတကာလေးစိတ်မှာထောင်နဲ့ချီတဲ့ပြည်ပထွက်ခွာမဲ့ဗျာများနေသူတွေကိုတွေ့ရပါတယ်လေစိတ်မှာရှိတဲ့အမေရိကန်စစ်သားတွေကလုံခြုံရေးအတွက်သတိပေးသနပ်ပစ်ပေါက်တာတွေရှိနေတယ်လို့ဗျမ်းမရာဖြစ်တဲ့အဓိရုံးရင်းဆန်ခတ်ကြတဲ့တေဆုံးရသူကအနည်းဆုံး9ဦးလောက်ရှိနေတာပါ
သတင်းချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကဥခင်မောင်ဆိုမင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ်အက်တီယက်တို့ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကပ်ဘေးယောဂအန်တီရဲကနေကင်းဝေးပြီးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအပင်းနာစင်တဲ့အတွက်လဲကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ This program.